Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဧပြီလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ကနေထုတ်လွှင့်ပေးနေပါပါရှင်။အခုတော့ဒီညအတွက်ထိတ်တန့်ရသတင်းတွေကိုကျွန်မအနံလောက်ပြောပြပေးပါပါ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2,000ပြည့်ရောမဲ့အချိန်မှာပဲရောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ပြည်သူပြည်သားတွေရဲ့အသွာလာကန့်ထားတဲ့နိုင်ငံအတော်များများထဲမှာအိန္ဒိယပြင်သစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကတော့အဲ့ဒီကန့်သတ်ချက်တွေကိုရပ်တိုးသတ်မှတ်လိုက်ပါတယ်။အိန္ဒိယမှာတော့အိမ်မထွက်ရအမိန့်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကမေလ3ရက်နေ့ထိတိုးမြှင့်လိုက်တာပါ။ပြင်သစ်နိုင်ငံမှာလည်းအသွာလာကန့်သတ်မှုကိုမေလ17ရက်နေ့ထိတိုးပြီးတော့သတ်မှတ်လိုက်ကြောင်းသမ္မတအမန်နျူအယ်မက်ခရွန်ကတင်လာနေမှာပဲရုပ်မြင်သားကြားမိန့်ခွန်းမှကြေညာတော့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာလည်းအတော်လာကန့်သတ်မှုအမိန့်ကို Lagos, Abuja နဲ့ Ugan ပြည်နယ်3ခုမှာတရင်နှစ်ပတ်ထပ်ပြီးတော့တိုးလိုက်ပါတယ်။တူရကီနိုင်ငံမှာတော့စနေသတင်းကနေရုံးပိတ်ရက်တွေမှာ48နာရီကြာအပြင်မထွက်ရအမိန့်ကိုဒီရုံးပိတ်ရက်မှာလည်းဆက်ပြီးတော့ချမှတ်ထားပါတယ်။ American ပြည်ထောင်စုမှာတော့ပိုကူသူ6,000ဝန်းကျင်နဲ့ကမ္ဘာမှာပိုကူခံရသူလက်ရှိအများဆုံးရှိနေပါတယ်။နယူးယောက်တမျိုးတွေမှာလူနာ36,000ကျော်ရှိနေသလိုပြည်နယ်တစ်ခုလုံးမှာတော့ပိုကူထားသူ2,000ဝန်းကျင်ရှိပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးဂူမိုကတော့အဆိုဆုံးအခြေအနေကိုကြော်လွန်သွားပြီလို့သတင်းလာနေမှာကြေညာခဲ့ပါတယ်။ကာယောဂါအလူလဲခံထားတဲ့ဥရောပတိုက်ကအီတလီနိုင်ငံမှာလည်းအသွာလာကန့်သတ်မှုတချို့ကိုအင်္ဂါနေ့ကဖယ်ရှားပေးလိုက်တဲ့အတွက်တချို့ဆိုင်တွေပြန်ဖွင့်နိုင်တော့မှလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့အတွက်တနင်္ဂနွေလုံးအသွာလာကန့်သတ်မှုတွေကိုမေလ3ရက်နေ့ထိဝန်ကြီးချုပ်နရင်ဒရာမိုဒီကရပ်တိုးသတ်မှတ်လိုက်ပါတယ်
။ सारे सुझावों को ध्यान में रखते हुए
အိန္ဒိယပြည်သူပြည်သားတွေကောင်းကျိုးအတွက်ပေးလာတဲ့အကြံဉာဏ်တွေအရအသွာလာကန့်သတ်မှုကိုမေလ3ရက်နေ့ထိတိုးမြှင့်တက်မလိုက်သေးလို့ဝန်ကြီးချုပ်မိုဒီကပြောဆိုသွားတာပါဒါပေမဲ့လည်းတမ်းနဲ့ချီတဲ့နေသားလုံသမားတွေအတွက်အထောက်အကူဖြစ်စေဖို့တချို့ဒေသတွေမှာတော့ကန့်သတ်မှုတွေကိုလာမဲ့တင်းမတ်တွေအတွင်းဖြည့်လျှော့ပေးမယ့်အလားအလာလည်းရှိနေပါတယ်23ရက်ကြာအသွာလာကန့်သတ်ထားတဲ့နောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့မှာပဲနောက်ထပ်19ရက်အိမ်ထဲမှာနေပေးကြဖို့ဝန်ကြီးချုပ်မိုဒီကရုပ်မြင်သံကြားကနေတိုင်ပြီးကိုပန်ကြားခဲ့တာပါကမ္ဘာပေါ်ကလူဦးရေအထူးထဆုံးဖြစ်တဲ့အိန္ဒိယမှာလူဦးရေတန်ပေါင်း1,300ရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1,000ကျော်နဲ့သေဆုံးသူက339ဦးရှိထားပါတယ်။လူဦးရေထူထပ်လာတဲ့ဝင်ငွေနည်းသူတွေနဲ့စီးရဲသားရပ်တွေမှာစိုးရိမ်စရာကောင်းအောင်ပိုကူးစက်ပြန့်နှံ့လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာလူတွေအိမ်ထဲမှာပဲနေကြဖို့နဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်ခွင့်ပြုဖို့အခွင့်အာဏာဟာသူ့လက်ထဲမှာအပြည့်အဝရှိနေပြီးပြည်내အစိုးရတွေဆုံးဖြတ်ခွင့်မရှိကြောင်းသမ္မတဒိုနယ်ထရန့်ကပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တနင်္ဂနွေနေ့ပါရပ်ထားတဲ့စီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လက်ပတ်နိုင်ဖို့သက်ဆိုင်ရာပြည်내တွေကစီစဉ်နေတာဟာတနင်္ဂနွေအတိုင်းအတာနဲ့လုပ်ငန်းတွေပြန်စဖို့ကြေညာနိုင်တဲ့သူ့လုပ်ပိုင်ခွင့်ကိုစိန်ခေါ်ရရောက်နေသလားဆိုပြီး VOA ကမေးမြန်းရမှာသမရကတာအဆုံးဖြတ်ပေးရမှာဖြစ်ကြောင်းသမရထောင်ကဖြေကြားခဲ့တာပါအမေရိကန်ရင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာသမရတူဦးကိုအလုံးစုံအာဏာပေးအပ်ထားတဲ့အချက်တွေရှိတယ်လို့လည်းပြောဆိုခဲ့ပါတယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာတော့ဘူအိုဆိုးရကိုလုပ်ပိုင်ခွင့်အာဏာမထားတဲ့ကိစ္စတွေကိုသက်ဆိုင်ရာပြည်နယ်တွေလုပ်ပိုင်ခွင့်ပေးထားပါတယ်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးဂူမိုကလည်းအမေရိကန်မှာဖွဲ့စည်းအုပ်ချုပ်ပုံအရသမရတွေဟာအရှင်ဘီယင်တွေမဟုတ်တလို့အကျွမ်းမဲ့အာဏာမရှိကြောင်း CNN သတင်းဌာနကပြောဆိုခဲ့ပါတယ်သမရထရမ်အနေနဲ့တာဝန်မဲ့အတင်းကြလှုပ်လာရင်ပြည်သူ့ကျမကြီးအတွက်ထိခိုက်လာနိုင်တဲ့အတွက်သူ့အနေနဲ့တရားဝင်ကန့်ကွက်သွားမယ်လို့လည်းပြောပါတယ်။တာတိုပစ်ခရုစ်မီဇိုင်းတွေလို့ယူဆရတဲ့ဒုံးတွေကိုကိုရီးယားကျွန်းဆွေနဲ့ဂျပန်နိုင်ငံကြားတွေကပင်လယ်ပြင်ထဲမြောက်ကိုရီးယားနိုင်ငံကဒီကနေ့အင်္ဂါနေ့မှာစမ်းသပ်ဖြစ်ခဲ့ကြကြောင်းတောင်ကိုရီးယားပူရဲစီအူစုချုပ်များအဖွဲ့ရဲ့အကြီးအကဲကပြောလိုက်ပါတယ်။တာဟာဒုံးကြီးတွေအချိန်ချင်းစမ်းသပ်ပစ်လို့နေတဲ့မြောက်ကိုရီးယားနိုင်ငံရဲ့နောက်ဆုံးလို့ရလည်းဖြစ်ပါတယ်။မြောက်ကိုရီးယားဖက်ကလှုပ်ရှားမှုတွေကိုတောင်ကိုရီးယားစစ်တပ်ကဆက်ပြီးစောင့်ကြည့်နေတယ်လို့တောင်ကိုရီးယားနဲ့အမေရိကန်ထောင်လိုက်ရဲ့အရာရှိတွေကလည်းဒုံးကျည်ပြည်လူမှုတွေကိုဆက်ပြီးတော့လေလာသုံးသပ်နေတယ်လို့လည်းပူရဲစီအူစီမြအဖွဲ့အကြီးကသတင်းထောက်တွေကိုပြောပါရယ်ဒီကနေ့ပြစ်လုခဲ့တဲ့ဒုံးကျည်တွေဟာအကွာအဝေး93မိုင်အထိရောက်ခဲ့တယ်လို့လည်းပြောပါရယ်ဒီစမ်းသပ်ပြစ်လုမှုမှာစစ်လေရင်တွေအတော်များများလဲပါဝင်ခဲ့တာပါမြောက်ကိုရီးယားနိုင်ငံမှာသတင်းပတ်တွေနဲ့ချီစီရေးလက်ကျင့်နေတာဖြစ်ပြီးလက်တော်သတင်းပတ်တွေမှာတော့တာတိုပြစ်ဒုံးကျည်အတော်များများစမ်းသပ်ပြစ်လုလာတာလည်းဖြစ်ပါရယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ32 kHz 9833ညဘိုင်းဒိုမီတာ32 kHz 9383ညဘိုင်းဒိုမီတာ51 kHz 9885တို့အပြင် စနေတနင်္ဂနွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ပြီးတော့ညင်ညာပေးသွားပါမယ်ရှင်ဒုတိယသမ္မတဦးဟန်နရီဘန်ထီယူနဲ့သူမိသားစုဝင်တွေနောက်သူနဲ့အနီးကပ်ထိတွေ့မှုရှိသူအလုံးစုစုပေါင်းလူ30ကိုတက်ခွဲနမူနာယူပြီးကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှဖြစ်တယ်လို့သမ္မတရုံးပြောခွင့်ရဦးစိုးထီကပြောပါတယ်ခရီးရန်တရားဟောဆရာတူမှ COVID-19 ရောဂါတွေ့ရပြီးတဲ့နောက်အဲ့ဒီခရီးရန်တရားဟောဆရာနဲ့ဒုသမ္မတဦးဘန်ထီယူတို့တွေ့ဆုံတဲ့ဓာတ်ပုံတွေပေါ်ထွက်လာတဲ့နောက်ဒုသမ္မတရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဒါပေမဲ့ဒီဓာတ်ပုံတွေဟာ February 9ရက်နေ့တုန်းကရိုက်ထားတဲ့ပုံတွေဖြစ်ပြီးမြန်မာနိုင်ငံမှာအစောဆုံး virus ကူးစက်မှုရှိခဲ့တာကမလ23ရက်နေ့ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရကနေပြည်တော်သတင်းတောက်တွေကိုပြန်ကြားခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းဒုသမ္မတနဲ့တရားဟောဆရာတို့တိုက်ဆုံတာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းလူလူကြားမှာစိုးရိမ်မှုတွေမြင့်တက်လာတာကြောင့်ရှင်းရှင်းလင်းလင်းဖြစ်အောင်လို့ဒုသမ္မတနဲ့သူမိသားစုဝင်တွေသူနဲ့ထိတွေ့ခဲ့သူအလုံးစုစုပေါင်း30ကိုတက်ခွဲနမူနာယူစစ်ဆေးမှဖြစ်တယ်လို့ဦးစိုးထေးကရှင်းလင်းထားပါတယ်။နိုင်ငံတော်ကြီးကဲရီကျမ်းမာရေးတွင်နေအဝင်ထွက်တွေတွေ့ဆုံမှုကိုလည်းကျမ်းမာရေးလမ်းညွှန်ချက်တွေနဲ့အညီကြံ့မှတ်ဆောင်ရွက်နေတယ်လို့လည်းဦးစိုးထေးကတုံ့ပြန်ပါတယ်ဒုတိယသမ္မတဦးဟန်နရီဘန်ထီယူကိုတရားခွဲစောင့်ကြည့်မှုလုံမလုံ VOA ကမေးမြန်းကြည့်တဲ့အခါမှာတရားခွဲထားတာမျိုးတော့မရှိဘူးလို့ဦးစိုးထေးကပြောပါတယ်ရေကုန်တိုင်းမြန်မှုမြို့နယ်ကခရီးရန်ဘာသာရေးဟောပြောပွဲတစ်ခုမှာအဲ့ဒီတရားဟောဆရာနဲ့အတူရှိခဲ့တဲ့လူတချို့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တခွဲဆန်းတတ်မှုအဖြစ်ထွက်ခဲ့ပါတယ်။အဲ့ဒီတရားဟောဆရာကိုရောစီစဉ်သူကိုပါတဘာဝပေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်အရေးယူထားပါတယ်ရှင်။နှစ်ပေါင်းတရာအတွင်းမှာလူအသေးပြောက်အများဆုံးနဲ့ကြုံနေရတဲ့ COVID-19 ကပ်ရောဂါကိုပူးပေါင်းတိုက်ဖြတ်သွားကြဖို့အာဆီယံအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေသဘောတူညီလိုက်ကြပါတယ်။ဒီကနေ့အင်္ဂါနေ့ဗီဒီယိုကနေတစင်းဆက်သွယ်ပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမှာအာဆီယံခေါင်းဆောင်တွေအခုလိုသဘောတူလိုက်တာပါ။မလအတွင်းအာဆီယံနိုင်ငံတွေမှာရောဂါပိုးကူးစက်ခံရသူအရေအတွက်စုစုပေါင်း840အောက်မှရှိနေတာကနေအခု2000ကျော်အထိတိုးလာခဲ့တယ်လို့သေဆုံးသူအရေအတွက်ဟာလဲ14ရောက်ကနေ860လောက်ထိရှိလာတာပါ။အဖွဲ့ဝင်နိုင်ငံတချို့မှာပြည်ပဝါယောဂစစ်ဆေးနိုင်စွာမရှိတဲ့အတွက်တကယ်တမ်းကူးစက်ခံရသူပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကယူဆနေပါတယ်။ COVID-19 ရောဂါကိုတိုက်ဖျက်သွားဖို့အာဆီယံနိုင်ငံအချင်းချင်းအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့အရေးကြီးတယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လုံကဗီဒီယိုဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID-19 ကပ်ရောဂါတိုက်ဖျက်ရေးအရှိန်ဟုန်မြင့်ပူးပေါင်းဆောင်ရွက်သွားဖို့ဒီဆွေးနွေးပွဲမှာသဘာဝတည်းအဖြစ်ဆောင်ရွက်ခဲ့တဲ့ဗီယက်နမ်ဝန်ကြီးချုပ်ကလည်းတိုက်တွန်းခဲ့တယ်လို့ဗီယက်နမ်နိုင်ငံပိုင် VTV သတင်းဌာနကဖော်ပြခဲ့ပါတယ်ရှင်။ဒီနှစ်မတ်လအတွင်းတရုတ်နိုင်ငံရဲ့ကုန်သွယ်ရေးတိုးတက်ခဲ့ပြီးမြန်မာနှစ်ကနေနှိုင်းယှဉ်ရင်တော့ကျဆင်းသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တကမ္ဘာလုံးအတိုင်းအကျအရဝယ်လိုအားကျဆင်းနေတဲ့အတွက်နောက်ထပ်ကျဆင်းမှုတွေနဲ့ကြုံရအောင်မယ်လို့ကြွမ်းကျင်သူတွေကလည်းခန့်မှန်းနေပါတယ်။အင်္ဂါနေ့ကကောက်ခွန်ဌာနကထုတ်ပြန်တဲ့စီးရင်အင်းတွေအရမနစ်ကနေနိုင်ရှင်ရဲ့တရုတ်နိုင်ငံရဲ့ပို့ကုန် 6.6 ခိုင်နှုန်းကျဆင်းခဲ့ပြီးပို့ကုန်တန်ဖိုး185 ဘီလီယံကျော်သာရှိခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အသွားအလာပိတ်ပင်မှုတွေလုပ်ထားခဲ့တဲ့ပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေကထက်တော့18.2ခိုင်နှုန်းမြင့်တက်ခဲ့ပါတယ်။တွင်းကုန်ဟာလည်း3.4ခိုင်နှုန်းကျဆင်းခဲ့ပြီးတွင်းကုန်တန်ဖိုးစုစုပေါင်း165.2 ဘီလီယံရှိပါတယ်။ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေတုန်းကတော့တွင်းကုန်400ခိုင်နှုန်းထီကျဆင်းခဲ့တာပါ။အမေရိကန်နိုင်ငံကိုတရုတ်ပို့ကုန် 20.8 ခိုင်နှုန်းကျဆင်းခဲ့ပြီးပို့ကုန်တန်ဖိုးပမာဏ 25.2 ဘီလီယံရှိပါတယ်။တရုတ်နိုင်ငံကိုတင်သွင်းတဲ့အမေရိကန်သွင်းကုန်ဟာလည်း 12.6 ခိုင်နှုန်းကျဆင်းခဲ့ပြီးတန်ဖိုးပမာဏ 9.6 ဘီလီယံရှိပါတယ်။တရုတ်နိုင်ငံရဲ့အဓိကပို့ကုန်တင်ပို့ရဈေးကွက်တွေဖြစ်တဲ့အမေရိကန်နိုင်ငံနဲ့ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုထိန်းချုပ်ဖို့စိုင်းများပြပိတ်ထားကြသလိုဈေးဝယ်သူတွေဟာလည်းအိမ်မှာပဲနေကြရတဲ့အတွက်ဒီ3လတက်ကာလအတွင်းတရုတ်နိုင်ငံပြန်ပနိုင်ငံများဝယ်လို့အားထိုးကြသွားမှာဖြစ်တယ်လို့လည်း Capital Economics က Julian Evans Pritchett ကပြောပါတယ်ညိုလင်ထားတာထက်ပိုပြီးတော့ကောင်းမွန်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဆိုင်ရာသတင်းချက်လက်တွေကြောင့်ဒီကနေ့အင်္ဂါနေ့အာရှဆုရှေယာဈေးကွက်မြင့်တက်ခဲ့ပါတယ်။အင်္ဂါနေ့နောက်ပိုင်းဂျပန်နီကေးညွန်ကင်က 2.5 ခိုင်နှုန်း၊ကိုရီးယား KOSPI က 200 ခိုင်နှုန်းနီးပါးနဲ့ Australia S&P ညွန်ကင်က100ခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်။ဟောင်ကောင်နဲ့ရှန်ဟိုင်းညွန်ကင်တွေဟာလည်း100ခိုင်နှုန်းနီးပါးမြင့်တက်သွားခဲ့တာပါ။ပြီးခဲ့တဲ့2019နဲ့နှိုင်းချင်ရင်2020ပြည့်နှစ်ပထမ3လအတွင်းမှာပြည်ပပို့ကုန် 17.4 ခိုင်နှုန်းထိကျဆင်းခဲ့တယ်လို့တရုတ်နိုင်ငံကဒီကနေ့ကြေညာပါတယ်။ဥရောပအစုရှယ်ယာဈေးကွက်အနေနဲ့ London FTSE က300ခိုင်နှုန်းနဲ့ American အဓိကအစုရှယ်ယာညွန်ကင်တွေက 1.5 ခိုင်နှုန်းထိမြင့်တက်ခဲ့ပါတယ်ရှင်။ ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ကုလသမဂ္ဂကနေပြီးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်ကိရိယာ2000ကျော်မြန်မာနိုင်ငံရောက်ရှိလာပြီဆိုတဲ့သတင်းကိုပြောပြပါမယ်။မြန်မာပြည်တွင်းမှာ COVID-19 ရောဂါစမ်းသပ်မှုမြင့်တင်ဆောင်ရွက်ဖို့အတွက်ကုလသမဂ္ဂစီမံကိန်းလုပ်ငန်းများဆိုင်ရာယုံကစမ်းသပ်ကိရိယာ2000ကျော်မြန်မာနိုင်ငံကိုရောက်ရှိလာပြီးအမျိုးသားကျန်းမာရေးတခွင်မှုဆိုင်ရာဌာနနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတို့ကိုပြပို့သွားမှာပါ။COVID-19 ရောဂါဆက်စပ်ဖို့အတွက်စမ်းသပ်ကိရိယာ3000နီးပါးကိုပထမတစ်ချိန်လုံးကထောက်ပံ့ကူညီခဲ့ပြီးအခုထပ်ပြီးတဲ့2000ကျော်ဟာမြန်မာအစိုးရကို COVID-19 စမ်းသပ်ကိရိယာ5000ကျော်ကူညီထောက်ပံ့မဲ့အစီအစဉ်ရဲ့ပထမအတုပ်ဖြစ်တယ်လို့မြန်မာနိုင်ငံကုလသမဂ္ဂယုံပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ
် Test Kit 5000လောက်ကျွန်တော်တို့ဟိုထပ်သွင်းမှုရှိရဲဆိုတော့အခု2000လောက်တော့ရောက်လာပါပြီရောက်လာတော့ကျွန်တော်တို့ဒီ NHL နဲ့ကျန်းမာရေးဝန်ကြီးဌာနကိုကျွန်တော်တို့ဒီဟာတွေပေးဖို့ရှိပါတယ်ခင်ဗျဒါရီကလည်းဒီ test kit တင်မကပါဘူးခင်ဗျာတခြားလိုအပ်တဲ့ IC တွေပေါ့လေသူတကယ်ဒီ surgical mask တို့လေ A တို့ပေါ့အဲ့ဒါတွေလည်းထပ်ပြီးတော့လှူဖို့ရှိပါတယ်အဲ့တော့ဒါလည်းဒီတရနေ့အထက်မှာထပ်ပြီးတော့လှူဖို့ရှိပါတယ်ခင်ဗျာ
COVID ရောဂါစမ်းသပ်မှုမြင့်တင်ရမှာဆောင်ရွက်ဖို့အတွက်စမ်းသပ် career test kit 2000ကျော်နဲ့အတူဒီရောဂါရှိမရှိကိုစစ်ဆေးပေးမယ် PCR စမ်းသပ်ပစ္စည်း9000နဲ့တခွင်းနမူနာတွေကိုထည့်သွင်းရမယ်ဖန်ပြွန်1000အပါအဝင်ခွဲစိတ်ခံသုံးလက်အိတ်3000ခွဲနဲ့ခွဲစိတ်ခံသုံးနှကောင်းစီ9သိန်းတို့ကိုပါကျန်းမာရေးဝန်ထမ်းတွေအတွက်ပေးအပ်သွားမယ်လို့သိရပါဗျ။မြန်မာပြည်တွင်းမှာ COVID-19 ရောဂါစမ်းသပ်တာကိုအချိန်ပေါင်း2000လောက်ဆောင်မှုအတွက်လိုအပ်တဲ့ပစ္စည်းတွေကိုရရှိနိုင်မှု UK, Sweden, American ပြည်ထောင်စုနဲ့ Switzerland နိုင်ငံတို့ကနေ American Dollar 9သိန်းကိုရန်မုံငွေရယူပေးထားတာပါ။ထောက်ပံ့မဲ့ပစ္စည်းတွေကိုမကြာခင်မှာပေးအပ်သွားဖို့ပြင်ဆင်ထားတယ်လို့ UA Wing က VOA ကိုပြောပါဗျ။
အဓိကဒီ COVID-19 မှာဥဆောင်ဆောင်ရွက်နေတာကျန်းမာရေးဝန်ကြီးဌာနနဲ့လည်းဒီစမ်းသပ်တနေရာမှာလည်း NHR ကအဓိကအကြဆုံးနေရာတွေဖြစ်ပါတယ် testing တွေကပို့ပြီးတော့လုပ်နိုင်လေပို့ပြီးတော့ဟိုရောဂါကိုထိန်းချုပ်တဲ့နေရာမှာပေါ့နော်လည်းဒီတက်နှက်မှုကွင်းဆက်ကူတဲ့ခက်တဲ့နေရာမှာဒါအရေးကြီးပါတယ်ခင်ဗျာအဲ့တော့တက်နိုင်ဆုံးတော့ဒီပစ္စည်းတွေဟိုတော့သူတို့ထပ်ပြီးတော့ပေးပို့ခြင်းဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်ရင်းကစောင့်ကြည့်တဲ့တန်တရားလူနာတွေရဲ့တခွင်းနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားချမ်းမာရေးတခွင်းမှုဆိုင်ရာဌာနမှစစ်ဆေးပေးနေတာပါလူနာတွေရဲ့တခွင်းနမူနာတွေကိုနိုင်ငံအသီးသီးမှအသုံးပြုနေတဲ့ PCR နည်းပညာနဲ့အစင်းစင်တခွင်းဆန်းသက်ပေးနေပြီးတနေ့ကိုတခွင်းနမူနာပေါင်း200ကနေ300အထိစစ်ဆေးပေးနေတယ်လို့သိရပါတယ်ချမ်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 တက်ခွဲအတည်ပြုလူနာ62ဦးအထိရှိထားပြီးအဲ့ဒီထဲကယောဂပျောက်ကင်းသွားသူ2ဦးနဲ့သေဆုံးသူကတော့4ဦးအထိရှိသွားပါပြီမြန်မာပြည်တွင်း COVID ယောဂဖြစ်ပွားသူတွေနဲ့ခရီးသွားရာဇဝင်မရှိသူတွေနဲ့ဒီယောဂလက္ခဏာမပြဘဲယောဂဖြစ်လာသူတွေပါရှိတာကြောင့်ဒီယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုဒကြံကာလာတွင်းမှာပြည်သူတွေအနေနဲ့မလိုအပ်ဖဲအိမ်ပြန်မထွက်ဖို့ကိုညွှန်ကြားထားပြီးတာဝန်ရှိသူတွေကအချိန်မြင့်ဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်ကျွန်မစုစုရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်
COVID-19 ရောဂါပြန့်ပွားမှုတားဆီးကာကွယ်ရေးအတွက်တိုင်းနယ်ပြည်နယ်အလိုက်ဒေသတွေမှာအရေးယူဆောင်ရွက်မှုတွေတိုးလှုပ်လာတဲ့အကြောင်းပြောပြပေးပါမယ်။ရန်ကုန်တိုင်းအတွင်းမှာ COVID-19 ရောဂါဖြစ်ပွားစေတဲ့လူစုလူဝေးပြုလုပ်ဆောင်ရွက်ခဲ့တဲ့အတွက်ဆိုပြီးခရီးယံတရားဟောဆရာချုံနဲ့လူစုလူဝေးလှုပ်ဆောင်သူတွေကိုတိုင်းအစိုးရကနေအမှုဖွင့်အရေးယူထားပါတယ်။တိုင်းနယ်ပြည်နယ်အသီးသီးမှာလည်းဒီရောဂါမကူးစက်နိုင်ဖို့အတွက်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်ကန့်သတ်အရေးယူမှုတွေတိုးလှုပ်လာတာဖြစ်ပါတယ်။ကိုရိုနာပိုးကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်ဖို့အတွက်လူစုလူဝေးပြုလုပ်တာကိုကန့်သတ်ထားပေမဲ့လိုက်နာမှုမရှိခဲ့တာမို့ဆော့ဒေးဗစ်ခေါ်ဆော့ဒေးဗစ်လာနဲ့ဥဝေထွန်နဝရတေးသံသွင်းတို့ကိုမယန်းကုန်းမြို့မှရဲစခန်းစောကွယ်ဝါတင်းအောင်ဆရာနဲ့အမှုတော်ဆောင်စောရီဂရန်ဒီတို့ကိုအင်းစိန်မြို့မှရဲစခန်းတို့ကနေတော်ဘဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေလိုနဲ့အမှုဖွင့်ထားတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့လူမျိုးရေးဝန်ကြီးဦးနိုင်ငံလင်းကပြောပါတယ်
အဓိကတော့လူစုလူဝေးပေါ့နော်လူစုလူဝေးမလိုက်လာဘဲနဲ့လူစုလူဝေးပြည်လို့တယ်ဆိုလို့ရှိရင်ဒီမှာကျွန်တော်တို့ positive တွေတွေ့တဲ့ခါကျရင်အကုန်လုံးခက်ခဲဖြစ်ကုန်အကုန်လုံးဆုလက်ကျုံလက်တွေဖြစ်ကုန်အဲ့လိုမဖြစ်အောင်ဆိုပြီးဟန်တားနေနေတာကျွန်တော်တို့ကရည်ရွယ်ဆောင်မှုတွေလုပ်မှာဖြစ်ပါတယ်ဒီတော့ဘီအန်ရဲ့ဆိုင်စီမံခန့်ခွဲမှုဥပဒေလိုရည်ရွယ်တယ်ဆိုတာကျွန်တော်တို့ဒီဒီနန္ဒရာကြီးကလည်းမတူဘူးဒီနန္ဒရာကြီးကတော့ကျွန်တော်လော့ဒေါင်းဆိုပြီးတော့ကျွန်တော်တို့ကဟို188တို့ဘာလို့144တို့ထုတ်လိုက်ပြီးတော့မှယူတာပေါ့နော်ကျွန်တော်ပြောနေတဲ့အကြံကြတော့လူများကိုထိခိုက်တဲ့ကိစ္စတွေဒါဟိုအခုလိုမျိုးကိုဗစ်လိုမျိုးကိစ္စမျိုးတွေမှာဒါထုတ်ပြန်လာတဲ့ထုတ်ပြန်ချက်တွေကိုမလိုက်နာလို့အရေးယူတာပေါ့
COVID-19 ရောဂါတားဆီးကာကွယ်ရေးအတွက်ရန်ကုန်တိုင်းအပါအဝင်တိုင်းနယ်ပြည်နယ်တွေမှာဒေသအစိုးရအသီးသီးဟာပြီးခဲ့တဲ့လကုန်နဲ့ဒီလဇန်းတွေမှာပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်144ပုံမှန်188ဆိုတဲ့ဒေသန္တရအမိန့်တွေနဲ့တားမြစ်အမိန့်တွေထုတ်ထားပါတယ်။
အဲ့ဒီထဲမှာတကြံကာလပွဲတော်တွေမလုပ်ဖို့အပြင်လူစုလူဝေးနဲ့လှုပ်ဆောင်တာမှန်သမျှကိုကန့်သတ်တားမြစ်ထားတာပါလက်ရှိအရေးယူလိုက်တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာတင်းမှုထင်ရှားတယ်ဆိုရင်ထောင်နဲ့၃နှစ်ထပ်မပူတဲ့ပြစ်ဒဏ်နဲ့ပုံမှန်30ကာယပြစ်မှုထင်ရှားတယ်ဆိုရင်တစ်နှစ်ထပ်မပူတဲ့ထောင်နဲ့ပြစ်ဒဏ်သို့မဟုတ်ငွေဒဏ်ပြစ်ဒဏ်သို့မဟုတ်ဒဏ်နဲ့ရဲ့စလုံးကိုချမှတ်နိုင်တယ်လို့ဥပဒေမှာအတိအမြင်ဖော်ပြထားပါတယ်လက်ရှိမှာတိုင်းနယ်ပြည်နယ်လိုက် COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်ကန့်သတ်မှုတွေနဲ့တားဆီးတာတွေလုပ်နေတာလို့ရှိရမှာရန်ကုန်နဲ့နီးကပ်တဲ့ပဲခူးတိုင်းဒေသကြီးမှာတော့ရန်ကုန်ဘက်ကလာတဲ့ကားတွေလူဝင်ထွက်တွေနဲ့ပတ်သက်လို့ကန့်သတ်မှုအချို့လုပ်ဖို့ပြင်ဆင်နေတယ်လို့ပဲခူးတိုင်းဒေသကြီးစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမြင့်ရွှေက VOA ကိုပြောပါတယ
်ပဲခူးကရန်ကုန်နဲ့အရင်ကြီးတို့တော့လာစုစုဆက်ဆက်ကလည်းပြားများတဲ့ခါကျတော့အဲ့ဒီပါကျွန်တော်ကဝင်တဲ့ဝင်လာထွက်ထွက်လာတဲ့ရေတွေပေါ့လူတွေပေါ့မတော်ရင်တွေကတော့ကြီးစဖို့လိုတယ်ပြီးလိုက်အဲ့ဒါလေးပေါ့နော်အဲ့ကသာပို့တော့သူအစိုးရပေါ့တော့တိုက်တော်ထားပါ
ဒီပင်အစိုးရရုံးဆက်ရနေပြီးတော့မှလည်းအဝင်ထွက် gate တွေအလုံးမှာကျန်းမာရေးစစ်ဆေးတာတွေလုပ်ဖို့ပြင်ဆင်နေပါတယ်စကိုင်းတိုင်းဒေသကြီးမှာတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကာကွယ်ထိန်းချုပ်ဖို့ဧပြီ23ရက်နေ့ကစလို့တိုင်းအစိုးရကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ဒါကကိုဗစ်ရောဂါမပြန့်ပွားနိုင်အောင်လှုပ်ဆောင်တာဖြစ်တယ်လို့နောက်ဆက်တွဲပြဿနာတွေမရှိအောင်ရည်ရွယ်လှုပ်ဆောင်တာလည်းဖြစ်တယ်လို့စကိုင်းတိုင်းလွတ်တော်ကိုယ်စားလှယ်ဦးမိုးကျော်သူကပြောပါတယ
်။ငယ်ကြီးချင်းနေကကျွန်တော်တို့ကဒီချင်းနိုင်ရနေပြီးတော့မှညပိုင်းမနေ့ပိုင်းပေါ့နော်၄နာရီလောက်အတွင်းကိုမထည့်အောင်ဆိုတဲ့ရည်ရွယ်ချက်ကဒီဒုစရိုက်သမားတွေကိုအဓိကကြည့်ရတာ။ကိုဗစ်19ပြည့်ရည်ရွယ်ပြီးလုပ်ရလဲမှန်တယ်။ဒါပေမဲ့ဒါကဆက်ဆက်နေတယ်ဗျ။အဲ့တော့အချောင်းချောင်းချောင်းဒီကိုဗစ် -19 ကိုပဲဟိုအတော့ချပြီးတော့မှဒါခက်ကလည်းဒီဒုစရိုက်လုပ်ငန်းတွေလွတ်လာနိုင်တယ်
။မျိုးဝင်မျိုးထွက်တွေမှာစစ်ဆေးမယ်။တခြားဒေသကနေဝင်ရောက်လာရင်မင်းမြန်ပြီးနေရက်လိပ်စာတောင်းယူမယ်လို့သခိုင်းတိုင်းအစိုးရကပြောဆိုထားပါတယ်။တိုင်းတွင်က14ရက်စောင့်ကြည့်စခန်းမှာနေထိုင်သူအချို့စီကံမလိုက်လာလို့ထောင်ချအရေးယူခဲ့တာတွေလည်းရှိတယ်လို့သူကပြောပါတယ်။တိုင်းဆိုရရဲ့ထုတ်ပြန်ချက်တွေကိုမလိုက်နာဘူးဆိုရင်တဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေတွေနဲ့အရေးယူသွားမှာဖြစ်တယ်လို့သခိုင်းတိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကလည်းပြောဆိုထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပြပို့ထားတာဖြစ်ပါတယ်။
တနင်္ဂနွေလုံးကဌာနဆိုင်ရာအဆောက်အဦတွေကိုလိုအပ်ရင် quarantine center အနေနဲ့အသုံးပြုနိုင်အောင်အဆောက်အဦနဲ့ပတ်သက်တဲ့အချက်အလက်တွေပို့ပေးဖို့ပညာရေးဝန်ကြီးဌာနကတက္ကသိုလ်နယ်ကောလိပ်အသီးသီးကိုဒီကနေ့အကြောင်းကြားလိုက်ပါတယ်။အခုတက္ကသိုလ်နယ်ကောလိပ်တွေကပိတ်ထားပြီးလွတ်နေတဲ့ကျောင်းသားအဆောင်တွေရဲ့နေရာအကျယ်ဝန်းနဲ့အရေးအတွက်စာရင်းကိုအစိုးရကပြုစုနေရဖြစ်ပါတယ်။ဒါက COVID-19 ထိန်းချုပ်ဖို့ကြိုတင်ပြင်ဆင်မှုတစ်ခုဖြစ်တယ်လို့ပညာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသိန်းဝင်းက VOA ကိုပြောပါတယ်။
ဒီလိုအပ်တဲ့နောက်ပိုင်းလာလို့ရှိရင် web plan မှာအဲဒီမှာဘယ်လောက်ထိဖြတ်ပေးနိုင်လဲဆိုတော့ capacity ကိုသိချင်လို့မေးတာ။ကျောင်းနေမှာကျွန်တော်ဝိသသိပ္ပံတက္ကသိုလ်ရှိတဲ့နည်းပညာကွန်ပျူတာရှိတဲ့ပညာရေးကောလိပ်တွေရှိတယ်။ကျောင်းနေတော်တော်များများအိဆောင်တွေရှိတယ်။အဲအိဆောင်တွေရဲ့သူစာအားပေးနိုင်တဲ့အခြေအနေပေါ့။ဘာကြောင့်တွေကိုမေးတာတော့
ပညာရေးဝန်ကြီးဌာနအောက်မှာတက္ကသိုလ်နဲ့ကောလိပ်ကျောင်းပေါင်း134ကျောင်းရှိပြီးကျောင်းသားအိဆောင်အသစ်တွေကျောင်းသားမရှိတဲ့အိဆောင်တွေရဲ့စာရင်းကိုအစိုးရကကောက်ယူနေရဖြစ်ပါတယ်။ဒါကကောင်းမွန်တဲ့ကြိုတင်ပြင်ဆင်မှုတစ်ခုလို့ရှမ်းပြည်နယ်အစီအပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာမြင့်ကျော်က VOA ကိုပြောပါဗျ။ကျွန်တ
ော်ကကြိုတင်ပြင်ဆင်ထားမှလာရင်ကျွန်တော်တခါမှမတွေ့ဘူးတဲ့ဒီကိုဗစ်ဆိုတဲ့အကဘာကရောဂါကြီးကိုကျွန်တော်တို့တားဆီးနိုင်မှာဖြစ်တယ်လို့သူကြောင့်ဖြစ်လာတဲ့နောက်ဆက်တွဲသူကြိုးတွေကိုလည်းရုံနေအောင်ဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ကျွန်တော်ဒီထဲတော့အခုလိုကြိုတင်ပြင်ဆင်ထားတာတွေဟာရည်ကြီးတယ်လို့အတည်းလို့အကျဉ်းကျိုးလိုပါတယ်ခင်ဗျ
ပြည်တွင်းမှာအေပီလ13ရက်ကလူပေါင်း22ယောက် COVID-19 တွေ့ရှိပြီးဒါကတရက်ထဲမှာပိုးတွေ့ရှိသူအများဆုံးဖြစ်ခဲ့ရပါအခုလိုဌာနဆိုင်ရာအဆောက်အဦတွေကို quarantine center အနေနဲ့အသုံးပြုဖို့ရှိတာဟာနောက်ထပ်မမျှော်လင့်ဘဲပိုးတွေ့ရှိသူတွေထပ်များလာမလားဆိုတဲ့စိုးရိမ်မှုတွေပေါ့အစိုးရရဲ့ပြင်ဆင်မှုတစ်ခုလို့လည်းတချို့ကပြောပါတယ်ကျွန်တော်ဇော်ထက်ရန်ကုန်ကနေပြောပို့ထားတာဖြစ်ပါတယ
်ယောဂကုသခံထားရသူ3ဦးရှိတဲ့ချင်းမြင့်နဲ့တီးသိမ်မြို့နယ်မှာCOVID-19 ရောဂါသုတ်ပြန်ဆောင်ရွက်နိုင်ရေးအရေးပေါ်အစီအမံတွေဆောင်ရွက်ပေးဖို့တီးတိမ်နဲ့သွန်ဆန်မြို့နယ်ကလှုပ်တော်ကိုယ်စားလှယ်တွေကနေ COVID-19 ထိန်းချုပ်ရေးနဲ့အရေးပေါ်သုတ်ပြန်ရေးကော်မတီဥက္ကဋ္ဌမှတောင်းဆိုထားတဲ့အကြောင်းတင်ပြပေးမှာပါ။ကမ္ဘာနဲ့ဟွမ်း COVID-19 ဗိုင်းရပ်ကူးစက်မြန်ရောဂါစိုးရိမ်နေရတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံမှာလည်းရောဂါဖြစ်ပွားမှုနှုန်းတိုးပွားလာနေတာပါ။မြန်မာနိုင်ငံမှာ COVID-19 ဗိုင်းရပ်ရောဂါပထမဦးဆုံးစစ်ဆေးသိရှိခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်မှာ ကျမရေဆောက်ချမှုလိုအပ်ချက်တွေရှိနေလို့တောင်းဆိုရတာလို့တိရိမ်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ပူးကင်ကန့်လျံက VOA ကိုပြောပါတယ်
။ဒီကကကျွန်တော်တို့ကစီးပွားမှာဆိုရင်ပြင်ပြရဲရှိတာပဲ။ဒီတော့ကိုပေါ်စစ်ပေါ်စစ်ဖြစ်တာတုံးလို့ရှိတယ်။အခုစီးကန့်ခါဖို့နေရာလည်းမရှိဘူး။ကျမရေဝင်ဌာနပြည်ဝန်ထမ်းတွေကချက်ပြေးတာအဲ့ဒီစစ်နေဖမ်းရှိတယ်။အဲ့ဒီလော်ရော7ဌာနမရှိသေးတော့အဲ့ဒီလက်ရဲဌာနပဲထားလို့ရသေးတယ်။တကယ်လို့အဲ့မှာပေါ်လာမယ်ဆိုရင်ဒီ positive ထားဖို့နေရာမရှိဘူးချက်ဒီတော့ကျွန်တော်တို့ဒီ oxygen နဲ့ blood pressure ကိုစီးပြီးနင်းနေဒီ allergy ရတဲ့အားရတဲ့အခက်လေးနိုင်ပြောင်းနင်းမရတာတောက်တုံးရတော်တော်လေးဆက်သွားမှုလို့ဖြစ်တယ်အဲ့ဒါကိုကျွန်တော်တို့သင်ကြတာပေါ့အောက်ချမ်းနဲ့ဒီနဲ့အဆင်းဆုံးပြင်နေဆိုရင်ကြာမှာဆိုတော့ဒီခေါင်းဆူးမှာရှိတဲ့လွတ်တော်ဖို့ဆိုတော့လေးဝါးနေပြီးတော့ဘယ်မှာသူကြည့်ချင်တာချင်းဖြစ်မှာလဲ
တိတိမ်မြို့နယ်မှာ covid-19 ကူးစက်ရောဂါ3ဦးသေရှိသားပေမဲ့ကျန်းမာရေးဆောက်ရှောက်မှုအားနည်းနေတဲ့အခြေအနေကြောင့်စိုးရင်စရာဖြစ်နေတယ်လို့တုံးဆံမြို့နယ်မြူရာလှုပ်တော်ကိုစလဲတော့ချိန်ငိုက်မှန်ကပြောပါတယ
်ဒီယောဂါမပြန့်ပေါ်အောင်ငကိုကရသူနဲ့ချစ်တွေ့တဲ့လူတွေကိုယောဂါရှိမရှိကျွန်တော်တို့ဒါတစ်ခွဲစစ်စစ်ဖို့လိုတယ်လေအဲ့ဒါမျိုးတွေမရှိဘဲနဲ့အခုသူကကိုရတင်းကလုံလိုက်တယ်တစ်ခွဲအချာတာမရှိတော့ဘယ်သူကရှိရမရှိဘူးဆိုတာမသိရအောင်အဲ့ဒါနဲ့ kiss one ကိုတောင်းကြည့်တဲ့ဆရာဝန်ကသူတွေးစစ်ဖို့သူတောင်းဖို့လည်းဆက်ဆက်ပြီးတော့မှပဲတွေးစစ်ဖို့ပဲအကုန်လုံးဖြစ်လာတယ်ဖြစ်နေတဲ့အခြေအနေကမြို့နယ်အဆင့်အရှိတဲ့အတွက်ကြောင့်ကျန်းမာရေးမတကယ်ကပါလေမြို့နယ်အဆင့်လောက်ပဲရှိတော့အများကြီးလိုအပ်တယ်ကျမတို့ဒါအသက်ဆုံးချက်တွေပါတယ်ရောအခုဘာတခုမှလည်းမရှိဘူးကျမတို့ပြည်မြို့နယ်မှာဒီဆိုနယ်ပတ်သက်ပြီးတော့မှသူနဲ့ချစ်ကြည့်တယ်လို့ပေါ့လေကိုပေါင်း၃ယောက်ပေါ့ကိုဆက်မှုဖြစ်သွားတော့အကုန်လုံးကလည်းအရန်ဆိုရင်ကျမတို့ဒီမှာကျန်းကျန်တဲ့အဖို့ရှိရဲ့လို့ရဲ့ပစ္စည်းတွေထောက်ပံ့ပေးဖို့လိုအပ်တယ်ပြည်ထောင်စုကပရမဖို့တဲ့ပစ္စည်းတွေဆိုရင်ဒီမှာ positive ဖြစ်နေရတွေ့နေရတာဒီတင်စီယုံတော့ဘာမှမရောက်ရှိပဲနဲ့ flan စီယုံပဲရောက်ရှိတာရှိတယ်သူတို့ရဲ့သုံးသက်ချက်တွေမှာဒီမှာမြင်တာကတော့သူတို့လောက်ဆောင်မှုတွေလည်းအားနေလို့မြင်တယ
်ယောဂကုသတူတွေကိုတွေ့ရှိထားတဲ့တီးတဲ့မြို့ထဲအသွားလာပိတ်ပင်တာမျိုးမလုပ်သေးတဲ့အပေါ်မှာဒေရခန့်တွေစွေနေကြပါတယ်တီတိမ်မြို့ဇုံမီတဲ့သူတွေတွင်းမှုဥကခန်းပောင်ကသူ့ရဲ့စိုးရင်ချက်တကိုအခုလိုပြောပါတယ
်လော့ကဒေါင်းတော့ဆူရနေတော့မှသတ်မှတ်ထားတာတော့မရှိဘူးဒါပေမဲ့ရဖက်ဖွဲ့စည်းနဲ့စီတင်နေပါတော့မြို့နယ်သူတို့ကတော့ကြိုးစားပြီးတော့မှဝင်အထွတ်ဂိတ်တွေမှာဒီစားချစ်စည်းပြီးတော့မှလှုပ်ထားတာတော့ဆိုတော့ဒေသခံတွေကတော့တော်တော်စိုးရင်နေဒါပေမဲ့အစိုးရအနေနဲ့ကတော့သူတို့ကတတ်မှတ်မှတ်လော့ကဒေါင်းလို့ပြောတော့ညွန်ကြားချက်မရှိသေးဘူးလို့ပြောပါတယ်
တီတိမ်မြို့နယ်ကတ်တဲကျေးရွာမှာအမေရိကန်နိုင်ငံကပြန်ရောက်လာတဲ့သူတို့နဲ့သူရမိခင်ပါဝင်တီတိမ်မြို့ပေါ်တဲကိုခဲ့တဲ့အိမ်ချင်သူစုစုပေါင်း3ဦးသို့ COVID-19 ရောဂါကူးစက်ခံစားရတာကြောင့်ဒေသခံတွေဆွေးရနေကြပါတယ်။လက်ရှိတီတိမ်မြို့ပြည်သူစေရုံကိုကူးစက်ရောဂါဆိုင်ရာကျောင်းကျင်သူတွေဆေလွတ်ပေးဖို့လူနာနဲ့ထိတွေ့သူတွေကိုစစ်ဆေးပေးဖို့စစ်ဆေးတဲ့နေရာမှာလဲ SWOT နမူနာတွေအမျိုးသားဓာတ်ခွဲဆိုင်ရာဌာနရန်ကုန်ကိုပေးဖို့ရမှာလဲတည်ယူပို့ဆောင်ရေးနဲ့လမ်းကြောင်းတွေကိုချင်းပြည်နယ်အစိုးရအဖွဲ့ကိုတာဝန်ပေးဖို့ COVID-19 ထိန်းချုပ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီကနေလမ်းညွှန်မှာကြားဆောင်ရွက်ပေးမယ်ဆိုရင်တုတ်ပြန်မှုအားပုံမှန်ထိရောက်မယ်လို့လဲလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေးစာမှာဖော်ပြထားပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပ
ါမလေးရှားနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရန်ထောက်ပြန်ထားတဲ့အမိန့်ကိုမလိုက်နာပဲကြကြံပွဲကျင်းပတဲ့မြန်မာနိုင်ငံသား80နီးပါးဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်မလေးရှားနိုင်ငံမှာCOVID-19 ရောဂါထိန်းချုပ်နယ်ထုတ်ပြန်ထားတဲ့အမိန့်ကိုမလိုက်နာဘဲအုပ်စုဖွဲ့ကြံပျော်ပွဲဆင်နွှဲခဲ့ကြတဲ့ဟတ်တန်လီကလက်အိတ်ဆက်ရုံရှိမြန်မာနိုင်ငံသား80နီးပါးဖမ်းဆီးထိန်းသိမ်းခံရကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကအလုသမားတန်ရာရှိဦးအောင်စောမင်းကပြောဆိုပါတယ
်ဒီနေ့စနေနေ့ညမှာကျွန်တော်ကလေးတွေကဒီကြံဆော့ရတာပေါ့နော
်ဟုတ်ကဲ
့ဆော့ရတော့သူတို့ဆော့တာကနည်းနည်းပြဿနာမရှိဘူးဒါပေမဲ့သူတို့က line ပေါ်မှာ live လွှင့်လိုက်တာlive လိုက်တော့ကြတော့အဲ့ live ကလည်းသူကဒီမလေးရှားအစိုးရကလည်းဒါကိုစောင့်ကြည့်နေတဲ့အခြေအနေဖြစ်နေတော့အာမလေးရှားတက်အတိုင်းဝန်အကုန်လုံးကဒီပေါ်လို့ဒေါ်လာထွက်ကြတာပေါ့နော်ဒေါ်လာထွက်ပြီးတော့အဲ့ဒါကိုမနေ့ကည9နာရီခရီးနေရေနောက်တစ်ခုကအဲ့ဟိုလာပြီးတော့အဲ့စိတ်ရင်လာစစ်ပြီးကမှဟိုဖန်စီသွားပါလုံးလုံးနဲ့တော့68ရောက်ဖန်စီသွားတယ်အဲ့နောက်မှာတော့ဟိုထပ်ပြီးတော့အဲ့နောက်ကနေထပ်ပြီးတော့ထပ် live ပို့ရအတွက်တော့ဟိုစီစဉ်နေတယ်လို့ပြောပါတယ်စိတ်ရောတော့တရားဆွဲလာတော့လုံးလုံးနဲ့မစားတဲ့ခင်ဗျာလူလုံးလုံးတရားလုံးတင်မှာပေါ့နော်ထက်တိုးလာနိုင်နေတယ်လို့ပြောပါတယ်ခုလုံးလုံးတွေ68ယောက်ကိုစစ်နေတော့ပေါ့နော်ဘယ်သူတွေပါတယ်ပါညာဆော့သူက79ကိုပြင်နေရပါစီမန်စီပန်းမျိုးကဒီဘောကလက်စိတ်မှာဟာတာလီကပ
ါဒီစက်ရုံဟာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးတွေပြန့်နှံ့နေတဲ့အချိန်ကလေးကမလေးရှားနိုင်ငံမြန်မာတန်ရုံးကအလုသမားတန်အရာရှိတွေကတွားရောက်ပြီးကျန်းမာရေးပညာပေးခဲ့တဲ့စက်ရုံဖြစ်တယ်လို့လည်းဆိုပါတယ်
မှန်တာပြောရင်အဲ့ဒီစက်ရုံကကျွန်တော်ဒီ၁၄ရက်နေ့ကကျွန်တော်တို့ဟိုသွားပြီးတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အသိပညာပေးခဲ့ပြီးပြီဟို1500ကျော်လောက်ရှိတဲ့အချိန်မှာအလုပ်သမားလေ
းအဲ့
တော့ကျွန်တော်တို့ agency တွေနဲ့ကျွန်တော်တို့သွားပြီးတော့အကုန်လုံးကိုဗစ် -19 နဲ့ရောတခြားအလုပ်သမားကြီးရာကိစ္စတွေရောကျွန်တော်တို့သွားပြီးတော့ဖြေရှင်းပေးခဲ့တယ်ဟိုဖြေရှင်းပေးရအောင်မှသူတို့ကမလိုက်လာပဲနဲ့ထက်လို့တာဆိုတော့
ဒီစက်ရုံဟာလုံသား1500လောက်ရှိတဲ့စက်ရုံလို့ဆိုပါတယ်မလေးရှားနိုင်ငံမှာလူစုလူဝေးနဲ့သွားလာခြင်းတွေမလုပ်ဖို့အကြမ်းမြစ်ထားတယ်လို့ဗလီဝတ်ပြုဘဲကနေစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဘာသာရေးဝတ်ပြုဆူတောင်းပွဲတွေစတင်တောင်းတွေကိုပါပိတ်ပြီးလူတွေအပြစ်မထွက်ကြဖို့တင်းတင်းကြပ်ကြပ်အမိန့်ထုတ်ထားတာပါသူတို့ကတော့မလေးရှားဥပဒေတွေဖြစ်တဲ့1988ခုနှစ်ကူးစက်ရောဂါတားဆီးရေးဥပဒေပုံမှန်22အဲ့ဥပဒေ34နှစ်ဆက်သွယ်ရေးနဲ့မာတီမီဒီယာဥပဒေပုံမှန်233အပါဝင်အနည်းဆုံးပုံမှန်4ခုလောက်နဲ့အရေးယူဖို့အတွက်မလေးရှားအာဏာပိုင်တွေကပြင်ဆင်နေတယ်ဆိုပြီးမလေးရှားသတင်းတွေမှာပါရှိပါတယ်။ကျမမအေးမှထိုင်းနိုင်ငံနေဆက်ကနေသတင်းပေးပို့နေပါတယ်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ရခိုင်လက်နက်ကန်အဖွဲ့နဲ့စိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာစစ်နယ်ရဲခါပြက်လက်မှုတွေနဲ့ဂျုံတွေ့နေရတဲ့ရှင်တွေကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်တွင်မှာစစ်ဆောင်စခန်း16ခုလောက်ရှိပြီးအဲ့ဒီထက်ကညောင်ချောင်းစစ်ဆောင်စခန်းမှာဧပြီလ10ရက်နေ့ကလေးကစစ်နယ်ရဲခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဒီဗီဒီယိုတဲ့ဟာ6/4/2020ကနေပြီးတော့ဟိုဟာလူကြီးကငါပြေးတဲ့ဆိုင်ကျန်ငါရှိသွားတည်နေဟိုအေးဆိုင်လည်းမရောက်ဘူးလူလည်းမရောက်ဘူးကားလည်းမရောက်ဘူးဆရာလည်းကြည့်မှာအဲဒီကကျနေပတ်သက်ပြီးတော့ဒီ NGO တွေတို့ WFP တို့လည်း WFP ကတော့ဟိုဆေးရည်နဲ့ဆေးနဲ့ဖုံးဆက်တယ်ကျွန်တော်တို့ကသူတို့ကချစ်ရနဲ့ထွက်လာတဲ့စိတ်တွေကဒီဆေးရည်နဲ့ကြတော့ဖုံးဆက်တယ်စိတ်တွေကိုပြန်တော့ရပြီတဲ့ဟိုငါတုံးကိုကိုမကြောက်နိုင်ဘူးဆိုတော့အဲဒီလူကြီးကကျွန်တော်တို့ကဆံပြက်တနာဖြစ်နေတာဆံခက်ခက်ဆင်းနေတာပေါ့ရက်ကပြက်နေတာပေါ့အဲဒီကကြတော့ကျွန်တော်တို့ကဒီမှာယမင်းသားကနေပြီးတော့ဟိုရွာကဟိုလူရှင်တွေရဲ့တခြားဟိုဒီဟုတ်တခြားမျိုးတွေကနေပြီးတော့ဟိုအဆူရှင်တွေနေနေနဲ့ပေါ့အဲ့ဒီပန်ပိုးတဲ့ငွေတွေနဲ့ပဲကျွန်တော်တို့ကဒီဆိုင်တွေကိုစုဝေပြီးတော့ဟောပေးထားတာဆရာဟိုအခုလေရိတ်ခါပြက်နေမနေ့ပဲကျွန်တော်တို့ရိတ်ခါထွက်ရမယ်ဆန်တိုင်းမှမရှိသေးဘူးဆရာတခါမှ
အဲ့ဒီညောင်ချောင်းစစ်ချောင်းစခန်းမှာကြောက်တော်မြို့နယ်တွင်ကခြေရွာပေါင်း14ရွာကလူတွေလာရောက်ခုလုံနေကြတာဖြစ်ပြီးလူဦးရေ2000ကျော်အထိရှိတာပါ။ညောင်ချောင်းခြေရွာမှာရောက်တဲ့လာရောက်ခုလုံသူတွေများပြားလာတာကြောင့်စစ်နယ်ရဲခါတွေအပြင်တောက်တုံးရီတွေပါခက်တွေ့နေတယ်လို့ညောင်ချောင်းစစ်ချောင်းစခန်းတာဝန်ခံကိုခန့်မျိုးအောင်ကဆက်ပြောပါတယ်
။အဓိကတော့ကျွန်တော်တို့ပြဿနာကအဓိကတော့ရေပွက်ဆရာရေကြတော့ဒီကျွန်တော်တို့ရွာက EBM EB မီဂျွန်ဆိုရင်ဒီ3လကကျွန်တော်တို့ပြစ်စင်လို့ရေချတယ်ဆရာကျွန်တော်တို့ရွာကအခုကျွန်တော်တို့ရွာထားများတဲ့လူဦးရေတစ်ဆင့်နဲ့အနေနဲ့ရောက်လာတော့ပုံပြီးတော့ခက်ခဲဖြစ်တယ်ပေါ့အခုဒီရင်းရင်းအမိနာကနေပြီးတော့ဒီကြီးချောင်းကြီးဒီမဟာမုနိကြီးရွာကဒီကံကနေပြီးတော့ဒီကားတွေနဲ့ပြီးပြီးတော့မြင့်တယ်လို့လိုလာလာလူတဲ့ဒီအရေးအမိနာကရွာတွေကလာလူတဲ့ဟိုဟာပဲပုံးမှုနဲ့ပဲရက်တင်နေတာပါဆရာဒီတောင်း
ကျောက်တော်မြို့နယ်တိုင်းမှာတိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့စုရစစ်ချောင်းစခန်း16ခုထိရှိပြီးလူရေအပြင်တပေါင်းကျော်ထိရှိနေပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့ထားပါတယ်
အမေရိကန်ပြည်ထောင်စုမှာစမ်းသပ်နေတဲ့နမူနာပုံစံတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးအခြေအနေကိုရောက်ဖို့တိတ်ကိုနီးကပ်နေပြီလို့ FDA အစားအသောက်နဲ့ဆေးဝါးကြီးကြပ်ကူကရေးဌာနကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်ဖက်ဒရယ်အစိုးရကထုတ်ပြန်ထားတဲ့ဒူးနဲ့ဒူးလူမှုရေးအရကောက်ခေါ်ခွာနေကြဖို့ညွှန်ကြားချက်တွေပြီးအီဗီလာကုံမှာကုံဆုံးမှာလိမ့်မယ်ဒါပေမဲ့လည်းအမေရိကန်စီးပွားရေးပြန်ပြီးပုံမှန်လည်ပတ်နိုင်မဲ့အခြေအနေဘယ်တော့ပြန်ရောက်မလဲဆိုတာကတော့အတိအကျပြောဖို့စောနေသေးတဲ့အကြောင်းအလစ်ဘက်လေးရဲ့သတင်းတော်ကိုတင်ပြပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုမှာလူတွေပုံမှန်အခြေအနေဘယ်တော့ပြောင်းရွှေ့မယ်ဆိုတာမကြေညာသေးပါဘူး။
If you look at what we're doing, we're looking at a date. We hope we're going to be able to fulfill the date.
ကျွန်တော်တို့လုပ်နေတာတွေကိုကြည့်ရင်ရည်ရွယ်ချက်တွေကိုနိုင်ငံတကာကိုပြင်ဆင်နေတာတွေ့ရမှာပေါ့အဲ့ဒီသတ်မှတ်တဲ့နေမှာကျွန်တော်တို့လုပ်ငန်းတွေအပြည့်အဝပြန်လုပ်ဆောင်နိုင်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့တိုင်းပြည်အနေနဲ့ကျန်းမာရေးအတွက်မစိုးရိမ်ရတော့ဘူးဆိုတော့မသေးကြသေးသေးတော့ကျွန်တော်တို့ဘာမှလုပ်မှာမဟုတ်ပါဘူးလို့သမ္မတဒေါက်တာထရန့်ပြောသွားတာပါစီးပွားရေးလုပ်ငန ကူးစက်မှုတွေနဲ့ခံနိုင်ရှိမရှိဆိုတာတွေပေါ်စမ်းသပ်မှုအသစ်တွေလုပ်ရပါလိမ့်မယ်။သမ္မတဒေါ်နယ်ထရမ့်ကတော့တိုင်းပြည်တော်လူတွေအုံလိုက်ကျင်းလိုက်စမ်းသပ်တာမျိုးတွေလုပ်ဖို့မလိုဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဘယ်သူတွေကိုစမ်းသပ်မလဲ။ယောဂအပြောင်းအလဲဆုံးနေရာတွေကိုအာရုံစိုက်တဲ့မဟာဗျူဟာတဲ့ချမှတ်ဆောင်ရွက်ဖို့သူကပြောနေတာပေါ့။ FDA အစားအသောက်နဲ့ဆေးဝါးကြီးကြပ်ကူကရေးဌာနကော်မရှင်နာစတီဗင်ဟန်ကတော့ပဲပေါင်းစုံချက်လက်တွေ့ကိုထည့်သွင်းစဉ်းစားဖို့လိုမယ်လို့ပြောပါတယ
် including the underlying characteristics of the person you know whether they're more susceptible to
covid-19 လူရဲ့သွေးမြေလက္ခဏာတွေကိုလည်းထည့်သွင်းစဉ်းစားပြီး covid-19 ရောဂါအကြီးအကျယ်ပိုဖြစ်နိုင်ခြင်းတန်လျာပိုရှိတဲ့နေဟိုမိုဆိုရာကိုထည့်သွင်းဖို့လိုပါတယ်ဘယ်မှာနေတာလဲနေထိုင်တဲ့ဘဝင်းကျင်မှာရောဂါပြန့်နှံ့တဲ့အနေအထားအရင်ကစမ်းသပ်ခဲ့ဘူးလားရောဂါရှိခဲ့ဘူးလားဆိုတာတွေကိုပါထည့်သွင်းစဉ်းစားဖို့လိုပါတယ်လို့ကော်မရှင်နာမင်းကြီးစတီဗင်ဟန်ကပြောသွားတာပါရောဂါဖြစ်ပေါ်တဲ့ဂိင်္ဂနန်းတွေအရကိုရိုနာဗိုင်းရပ်စ်ဟာလူမဲတွေနဲ့လက်တင်အမေရိကတိုက်ပွဲကရောက်လာသူတွေနေထိုင်တဲ့အတိုင်းဝိုင်းတွေမှာအချို့အစားအရအကြီးအကျယ်ပိုဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုအများပြည်သူချမ်းသာရေးဆိုင်ရာအကြီးအကဲ Jerome Adam ကအခုလိုသတိပေးပါတယ
်။ We need you to understand especially in communities of color. We need you to step up and help stop
ခင်ဗျားတို့အလုံးနားလည်ဖို့လိုပါတယ်။သူသဖြင့်အသားအရရှိတဲ့လူမှုအတိုင်းဝိုင်းတွေနားလည်ကြဖို့ပါအားလုံးကယောဂမပြောင်းပေါ်ရေးတက်တက်ကြွကြွပါဝင်လှုပ်ဆောင်မှုလိုပါလေ။ဒါမှလည်းအထူးကနိုင်ဆုံးအန်တီရရောက်နိုင်ဆုံးလူတွေကိုကျွန်တော်တို့အကာအကွယ်ပေးနိုင်မှာပါလို့ပြောဆိုသွားတာပါ။ယောဂဖြစ်ပွားမှုအများဆုံးနေရာတွေထဲမှာဝါရှင်တန်မြို့တော်နေအာဖရိကနယ်ပယ်အမေရိကန်တွေအများစုနေထိုင်တဲ့မေရီလန်းပြည်နယ်ဘော်ဒီမိုးမြို့လည်းပါဝင်ပါတယ်။မေရီလန်းပြည်နယ်မှာအာဖရိကနယ်ပယ်အမေရိကန်လူဦးရေပြည်နယ်တစ်ခုလုံးရဲ့30%ရာခိုင်နှုန်းလောက်ပဲရှိပါတယ်။ဒါပေမဲ့ပြည်နယ်အတွင်းကိုရိုနာဗိုင်းရပ်စ်ယောဂကြောင့်သေဆုံးတဲ့သူတွေထဲကတဝက်ကျော်ကအာဖရိကနယ်ပယ်အမေရိကန်တွေဖြစ်နေပါတယ်။မေရီလန်းပြည်နယ်ဥချုပ်ရေးမှူးလာရီဟော့ဂန်ကအခုလိုပြောပါတယ်။
This disparity among African Americans is very disturbing. The vast majority of our resources are
ဒီအာဖရိကနယ်ပယ်အမေရိကန်တွေကြားမှာတခြားနေရာတွေနဲ့မတူဘဲပြည်နယ်မှုတွေရှိနေပုံကစိုးရိမ်ထိတ်လန့်စရာအခြေအနေပါ။ကျွန်တော်တို့မှာရှိတဲ့ရင်းမြစ်အများစုအထောက်ပံ့တွေကိုဘော်တီမိုးဝါရှင်တန်ဒေသတွေနေတဲ့သူတွေခင်ဗျားတို့ပြောနေတဲ့အဲ့ဒီအတိုင်းဝိုင်းတွေကိုအဓိကထားပြီးပေးနေတာပါလို့ဒါကပြောဆိုသွားတာပါလော်လော့ဆယ်မှာတော့အမေရိကန်သမ္မတအင်ဂျီရောရာရှိတွေကတိုင်းပြည်ပုံမှန်ပြန်လည်လေပတ်နိုင်တဲ့နေ့ကိုရောက်ဖို့အပြင်းအထန်ကြိုးပမ်းနေကြပါလေသမ္မတဒေါ်နယ်ထရန့်က
I'm going to have to make a decision and I only hope to God that it's the right decision
ကျွန်တော်ဆုံးဖြတ်ချက်ချရပါလိမ့်မယ်ဒီဆုံးဖြတ်ချက်မှန်ကန်မှုဘုရားသခင်ကိုပဲကျွန်တော်မျှော်လင့်ပါတယ်ဒီဆုံးဖြတ်ချက်ဟာကျွန်တော်ချခဲ့ဘူးတဲ့ဆုံးဖြတ်ချက်တွေထဲမှာအကြီးဆုံးဆုံးဖြတ်ချက်ဖြစ်တဲ့ဆိုတာမေးစရာလိုမှာမဟုတ်ပါဘူးလို့သမ္မတဒေါ်နယ်ထရန့်ပြောသွားတာပါ။ကမ္ဘာနေရာနဲ့ပြန့်နှံ့နေတဲ့ယောဂကဆိုးကြီးကြောင့်တိုင်းပြည်စီးပွားရေးပေါ်ထိခိုက်နေတဲ့အခြေအနေတွေကိုကျန်းမာရေးဆိုင်ရာအချက်အလက်ဘေးကင်းလုံခြုံမှုအနေအထားတွေနဲ့နှိုင်းယှဉ်ချင့်ချိန်စဉ်းစားနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ပြောဆိုသွားတာပါ။ကျွန်တော်သိထည့်ဦးပါခင်ဗျာ
။ COVID-19 ကယောဂဆိုးကြီးနဲ့ရင်ဆိုင်နေရခြင်းဖြစ်တဲ့အတွက်လက်နက်ကင်တက်ခိုက်တောက်တွေကိုဒီကာလအတွင်းမှာရပ်ဆိုင်းထားကြဖို့သူလာတဲ့ဘက်ကနေနိုင်ငံတကာအဖွဲ့အစည်းအသီးသီးကမြင့်တရက်ကပန်ကြားထားပြီးမြဲလေမြန်မာနိုင်ငံမှာတိုက်ခိုက်နေကြသူတွေကတော့ဒီပန်ကြားချက်ကိုလျှို့လျှူထားစေပါအထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့တိုက်ပွဲကြီးနဲ့မရှိပါပဲအခြေသားနေရာတွေမှာလက်နက်ကြီးကြီးကြတာတေချောင်းကတိုက်ခိုက်တာပြီးကြောင်းအခြေသားတွေထိခိုက်ပြီးဆုံးရတဲ့တွေ့ရတွေကလည်းနေ့စဉ်လို့ကြားနေရပါတယ်ဒီလောက် virus ကရောဂါပြည်ကြီးကြောက်ရောက်နေချိန်မှာတော့ဘာကြောင့်များတိုက်ပွဲတွေမရပ်နိုင်ကြတာပါလဲဒီတိုက်ပွဲတွေကြားလိုက်လဲဆိုဘယ်လောက်များအကျိုးကျေးဇူးဖြစ်ထွန်းလာပါပါလဲစာတော်တွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ခြေတိတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စောဝေအရပ်ဖက်လူမှုဖွဲ့စည်းတစ်ခုဖြစ်တဲ့စစ်မှန်သောပြည်သူ့ခြေချုပ်အဖွဲ့ GPS Director ကိုတွန်လင်းအောင်တို့နဲ့ဆွေးနွေးထားပါခင်ဗျာ
ဒေါက်ခင်စောဝေနဲ့ကိုတွန်လင်းအောင်တို့ VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပထမဆုံးဒေါက်ခင်စောဝေကတိတ်မကြသေးခင်ကပဲဒီရတိတောင်မဲစန္ဒနယ်ကိုမဲစန္ဒနယ်ကစစ်ပီးရှောင်းတွေကိုသွားပြီးတော့ ကိုဗစ် -19 နဲ့ပတ်သက်ပြီးတော့ပညာပေးကူညီလေးလုပ်ခဲ့တယ်ဆိုတော့ဒေါက်တာဆောဝီအဲ့ဒီမှာတွေ့ခဲ့ရတဲ့အခြေအနေလေးအရင်ဆုံးအချင်းပြောပြပြပါခင်ဗျ။ဟု
တ်ကဲ့ပါကြီးကျမတို့ရဲ့ဒီရသေးတောင်မြို့နယ်မှာဆိုလို့ရှိရင်ဖွင့်တာလေးစက္ကန့်15ခုရှိပါတယ်လူဦးရေပေါင်းကျမတို့ရသေးတောင်မြို့နယ်မှာစစ်ဘေးရှောင်တပေါင်းကြီးရှိတာမှာတော့ကျမတို့ရဲ့ရသေးတောင်မြို့ပေါ်မှာခန္ဓာထောင်ကျော်လောက်ရှိပါတယ်အဲ့တော့ဒီစခန်း15ခုမှာသူတို့နေကြတာတွေရှိတယ်နောက်တစ်ခုကဆွေမျိုးအိမ်တွေမှာနေကြတာတွေရှိပါတယ်အဲ့တော့စခန်းတစ်ခုတစ်ခုမှာဆိုလို့ရှိရင်တယောက်နဲ့တယောက်ပေါ်တော့လူထုထက်ဆုံးနဲ့နေရပါတယ်အဲ့တည်းကျွန်မတို့ကဒီလိုကိုရိုနာဗိုင်းရပ်စ်ပိုးကိုပေါ့နော်ကျွန်မတို့သောပြီးတော့ပြောတဲ့အခါမှာသူတို့တွေအတွက်အခက်အခဲတွေအများကြီးရှိပါတယ်ဆိုတော့အခုဒီကြီးညာချက်တွေမှာ3ပေအကော6ပေပေါ်တယ်ဖြစ်နေပေမဲ့သူတို့အတွက်ကတော့ဒီလိုအကော်ဝေးရဘလို့မှနေဖို့လည်းမဖြစ်နိုင်ပါဘူးနောက်တစ်ချက်ကအာသူတို့ကရေပေါ့လက်ဆက်ရမယ်လက်ဆက်ရမယ်ဆိုပြီးကြီးညာတာလည်းအများကြီးလည်းရှိပါတယ်ကျမတို့လည်းပြောပါတယ်ဒါပေမဲ့လည်းဒီလောက်လူဦးရေကိုကျမတို့ရသေးတောင်မြို့နေကရေလုံလောက်စော်တော့မပေးနိုင်ပါဘူးเนาะအဲ့ဒီအတွက်ကြောင့်ကျမတို့ဖက်ကဒီကိုရိုနာဗိုင်းရပ်စ်သာရောက်လာမယ်ဆိုရင်တော်တော်ကြောက်ဖို့ကောင်းတဲ့အခြေအနေရှိပါတယ်နောက်တစ်ခုကကျမတို့ဒီနှစ်ရက်နေ့ညသနာရီတွေကဒီရသေးတောင်ရေပူပီးတောင်ရေမောင်းတော့ရေမိပြတ်တော့ရှိပါတယ်ဒီနေ့အချိန်ကြီးဒီလျက်စင်မင်းကမရရှိသေးတဲ့အတွက်လည်းအဲ့ဒီမှာနေတဲ့လူတွေတော်တော်များများပြည်သူများများပြည်သူတွေကတော်တော်ဒုက္ခရောက်နေတာကိုလည်းကျွန်မကြုံတွေ့ခဲ့ကြပါတယ်ဒီနေ့အချိန်ကြီးကျွန်မမေးပါတယ်လျက်စင်မင်းပြန်လာပြီလားဆိုတာကိုဒီနေ့အချိန်ကြီးမလာတာရှိပါတယ
်အဲ့
တဲ့ကြောင့်ဒီရောဂါပိုးတွေကိုပေါ့နော်ဘလို့ကာကွယ်ကြမလဲဆိုတဲ့အချက်မှာကျွန်မတို့ဖက်မှာလုံဆောင်မှုတွေလည်းတော်တော်အားမေးမှုတွေရှိတယ်လို့ကျွန်မကတော့ပြောလိုပါတယ်
ဟုတ်ကဲ့ကိုသွန်လင်းအောင်တို့ကတိတ်မကြသေးခင်ကပဲကျွန်တော်တို့ရက်ဖက်လူမှုဖွဲ့စည်းတွေအားလုံးပေါင်းပြီးတော့ဒီစစ်ပွဲတွေကိုအများဆုံးရက်ပေးဖို့စစ်ပွဲတွေနဲ့ပတ်သက်တဲ့အခြေအနေဒုက္ခတွေနဲ့ပတ်သက်တဲ့အခြေအနေကျွန်တော်တို့သဘောထားထုတ်ပြန်ချက်တွေဆောင်ထုတ်ထားတာတွေ့ပါတယ်ဆိုတော့ကိုသွန်လင်းအောင်တို့အဖွဲ့တွေရဲ့အဓိကသဘောထားကိုအချင်းချုပ်ပြောပြပေးပါအ
ဲဒီကြေညာချက်မှာတော့နှစ်ပိုင်းပေါ့တစ်ခုကတော့ဒီအခုလိုမျိုးတော်လုံးမှာရိုက်ခတ်နေတဲ့ဒီကတ်ဆိုးကြီးပေါ့ဒီဟိုဗိုင်းရပ်စ်ပေါ့ကိုဗစ်ဗိုင်းရပ်စ်ဖြစ်နေတဲ့အချိန်မှာဒီတိုက်ပွဲတွေကိုလုံးဝရပ်လိုက်တင်တယ်ဆိုတာကဟိုပထမတစ်ခုပေါ့နောက်တစ်ခုကတော့ခုနပြောတဲ့ဒီအထူးသဖြင့်ရခိုင်နဲ့ဒီချင်းပြည်နယ်မှာရှိတဲ့တချို့မြို့နယ်တွေမှာဒီအင်တာနက်ဖြတ်ထားတဲ့ကိစ္စကဒါအခုလိုမျိုးအရေးပေါ်သတင်းချက်လက်တွေရရမဲ့အခြေအနေမျိုးပေါ့နော်ဗိုင်းရပ်စ်ကြောင့်မလို့အဲ့လိုအခြေအနေမျိုးဆိုရင်ဒီလိုမျိုးပိတ်ထားတာပို့ပြီးတော့မှတိုက်မှုတွေဖြစ်နိုင်စေတဲ့အတွက်ပြန်ဖွင့်ပေးဖို့ဆိုပြီးတော့နှစ်ချက်ကိုကျွန်တော်တို့ကဟိုအဓိကထားပြီးတော့အဲ့ဒီမှာပြောတာပါဒါပေမဲ့ဟိုကျွန်တော်တို့ပြောချင်တဲ့လူရင်းကတော့ဗျာဟိုပြောလို့ရှိရင်ဒီကတ်ဆိုးကြီးဖြစ်နေပြီဆိုကြီးတွေကဒီနေရာမှာလည်းအဲဒီလိုမျိုးစစ်ကြောင်းလို့ဒဏ်နေခံရတာရှိတယ်။နောက်ပြောလို့ရှိရင်တာမန်ပြည်သူတွေတော်မှဒီအချိန်မှာအဲခုနဗိုင်းရပ်စ်ဒဏ်ကိုခံရတဲ့အချိန်မှာဒီခုနရခိုင်ဒေသမှာဆိုလို့ရှိရင်ပိုဆိုးတာဟောရစစ်ကြောင်းဒုက္ခတွေဖြစ်နေတဲ့လူတွေရှိတယ်။အဲ့ဒီမတိုင်ခင်ကလည်းခုနတခြားသောပြည်ပခါတွေကြောင့်မလို့ဒုက္ခတွေဖြစ်နေတဲ့လူတွေရှိတယ်။ဆိုတော့ဒီလိုလူတွေရဲ့အခြေအနေကပိုပြီးဆိုးသွားနိုင်တယ်။ဒါကြောင့်မလို့ဒီစစ်ကြောင်ဖြစ်နေတဲ့ကိစ္စတွေစစ်ပြိပက္ခတွေကိုရပ်တန့်မှုနဲ့နောက်ခုနအင်တာနက်နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်သတင်းထုတ်လွှင့်တွေရယူဖို့အရေးကြီးတယ်နောက်တစ်ခုကဟိုဒီကျေနပ်ချက်လေးကိုကျွန်တော်ထုတ်ဖြစ်တဲ့အချိန်မှာဒီမထုတ်ခင်မှာပဲကျွန်တော်23ရက်နေ့မှာကျွန်တော်ပုံနာကျုံးကိုရောက်ခဲ့တယ်ပေါ့နော်ဆိုတော့ဒီ23ဆိုတာရှင်းပွင့်လင်းပြောရရင်ကျွန်တော်မျှော်ရွာကိုဗစ်နဲ့ပတ်သက်ပြီးတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အရန်ကိုလူတွေကြားထဲမှာဒီထိတ်လန့်တုန်လှုပ်နေတဲ့အချိန်ဒါပေမဲ့ပုံနာကျုံးမှာကျွန်တော်မေးကြည့်တဲ့အခါမှာလူတော်များများအဲ့ဒါနဲ့ပတ်သက်ပြီးတိတ်သိနေတာမတွေ့ရအောင်ပြီးတော့ဒီအစိုးရကျန်းမာရေးဌာနကတော့သူတို့ကိုဒါပြောဖို့ခေါ်တာတော့ရှိတယ်ပေါ့ဒါပေမဲ့ဒါလည်းလူမခေါ်တာပါအရေးကြီးဖို့မရပါဘူးဆိုတော့တဘောတော့သူတို့သိနိုင်တာကအစိုးရစီရပဲ channel ရှိနေတယ်ဆိုတော့အစလာနေကဒီ trust ပြောင်းနေတဲ့အခြေအနေမျိုးမှာခုန balance လုပ်စရာ internet မရှိဘူးဆိုတော့ပြည်ထောင်တာသူတို့စီမှာတော်တော်ကြီးပြန်အောင်ကျွန်တော်တွေ့ရတယ်ဆိုတော့အဲ့ဒီအခြေခံလေးတွေမှာပူတည်ပြီးတော့ခုနစာထုတ်ပြသွားအောင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ season အတွက်ဒီ Sunu Khan အတွက်ဒီတိုက်ပွဲတွေရပ်ဖို့အတွက်လောလောဆယ်ဟဲ့လားအနေဆုံးအဆင့်ပေါ့နော်ဒီလောက်ဆိုးတဲ့ကပီယောဂါကြီးကိုဗစ် -19 ကပီယောဂါကြီးဖြစ်နေတဲ့ကာလအတွင်းမှာတော့တိုက်ပွဲတွေရပ်ထားရင်ပိုမကောင်းဘူးလားဘာကြောင့်တိုက်ပွဲတွေမရပ်နိုင်တာလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တက်မတော်ဘက်ကရောဒီအေအေဘက်ကရောကျွန်တော်တို့ဆက်သွယ်ပြီးတော့မေးမြန်းခဲ့ပါတယ်အဲ့ဒီမှာဒီတက်မတော်ဘက်ကဒီသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းကြီးကျွန်တော်တို့ VOA ကိုပြောထားတဲ့သဘောထားရှိပါတယ်အဲ့ဒီသဘောထားလေးကျွန်တော်တို့နားထောင်ကြည့်ရအောင်ပါ
ကျွန်တော်တို့ကတိုက်ပွဲကျွန်တော်တို့ပေါ်ဆောင်နေတာမဟုတ်ဘူးဒီကျွန်တော်တို့ကတိုက်ပွဲတွေဖြစ်အောင်တုံးနေတာမဟုတ်ဘူးအဲ့ဒီကလက်နက်ကိုင်ကြီးကတော့ AA ဖွဲ့ AA တန်းဖက်တောင်းရလူသူတို့ကတိုက်ခိုက်နေတာပေါ့သူတို့ကတိုက်ခိုက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ကပြန်ပြီးမလွဲမချောင်တာတိုက်ခိုက်နေရတဲ့အနေအထားမျိုးရခိုင်မှာပေါ့တန်းတဲ့နေရာတွေမှာလည်းလားလူပါပဲတန်းတဲ့နေရာတွေမှာတော့ကျွန်တော်တို့လောမှာတော့ဖြစ်တာအတိတ်မတွေ့ပါဘူးဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့ကြောင့်တော့မဟုတ်ဘူးပြကျွန်တော်တို့ကတော့ဘယ်လိုမှဟာကသူ့နေရာသူနေသူ့ပြိဿသူလို့သူ့ဟာသူဟုတ်ကဲ့တိုင်ရစေကျွန်တော်တို့သူမျိုးဝဲတွေတဲ့အချိန်ချင်းတုတ်ခဲ့ပြီးခုမှထလောက်တယ်လည်းမဟုတ်ပြပါပြီ သူ့နေရာသူ့နေပြီးတော့သူ့ဦးတွေတိုင်းသူ့အတူဟလာနေကြရတယ်ဆိုလို့ရှိရင်ဘာမှဖြစ်စရာအကြောင်းမရှိဘူးကိုကိုနေရာမှာကိုနေပြီးကောက်ဖို့အေးဆေးလေးနေကောင်းမွန်နေကြလို့ရှိရင်ဘာမှဖြစ်စရာအကြောင်းမရှိပါဘူးအဲဥပမာပြောပြမယ်ဗျဒီချိန်မှာခင်ဗျားတို့ဟိုဘက်ဒီရန်ဘက်မှာပြစ်ခတ်တိုက်ခိုက်နေကြတာတွေရှိတယ်ဗျအဲဒီနေသားတွေခင်ဗျားတို့ဒေတာကြည့်လိုက်လို့ရှိရင်နော်ခုနပြောတဲ့အခြေအနေဆိုတာပြီးမှာပေါ့နောက်တစ်ခုကကျွန်တော်တို့ကခုနပြောပြီကျွန်တော်တို့ကအကြမ်းဖက်နေနေလုပ်နေတာကျန်းပတ်နေနေလုပ်နေတာပြည်သူလူထုတဲ့ဒုက္ခရောက်လာပြီဒီကျန်းပတ်သမားတွေမရှိအောင်မရှိမှပဲကျွန်တော်တို့ကအဆင်ပြေမှာလေသူတို့လည်းကြင်ကြင်ပြောထားပြီသူတို့ကဒီဒေတာကိုဒုက္ခပေးနေတာဖြစ်တဲ့အတွက်ဒီအခါကသူတို့ပဲလေအဲ့တော့ဒီဒေတာငင်းငင်းငင်တော့ဒီကိစ္စမှာဒီကျန်းပတ်သမားတွေမရှိမှဖြစ်မှာပေါ့မရှိဖို့အတွက်ကျွန်တော်တို့ကဗဇက်ကနေပြောထားပြီးဒါကိုနေရာကိုနေသူတို့လိုက်စားမှတိုက်စားပြန်ဒီစီစီဝါလုပ်အဲ့ဒါအုံမှနားထောင်မှမနားမှမထောင်တာငင်းငင်းသူတွေဝယ်တဲ့ကြင်ကြင်ဖိတ်ပေါ်ခဲ့တဲ့သူတို့နားမှမထောင်တာဖြစ်လာတဲ့ပြဿနာတွေကပိုပြီးတော့ဒီလူလူဒုက္ခရောက်ဖို့ပဲဖြစ်နေတာငါတို့ကကျွန်တော်တို့ကရက်ပေးရမလားသူတို့ရက်ခိုင်းရမလားဟုတ်တယ်မလားကျွန်တော်တို့ကတော့ကျန်းပတ်တောင်းကျမှုနေနေကြတော့ကျန်းပတ်တောင်းကျမှုနေနေရှင်ပြီးပါရတဲ့ကျွန်တော်တို့တောင်းရနေတာပေါ့ကျန်းပတ်တတာချင်းမှုနေမှုကိစ္စတွေကတော့ဖြည်းဖြည်းချင်းချင်းအားလုံးပါဝင်ဆောင်ရွက်ကြဖို့လိုတာပေါ့ဒီလူလူတွေကလည်းလက်မခံကြဖို့လိုတာပေါ့ဒါကတော့လည်းကြားနေတာပဲအဲ့လားဒီမှာဒီအသားတွေနဲ့ဟောရဲ human ရှိတွေလုပ်တယ်အဲ IDP ကနေမှနေတယ်ပြီးရင်ငါစိတ်ဆောင်သူပြည်တော်မှဒီဒီလူလူတွေထောက်ပံ့တဲ့ဟာတွေကိုသူတို့ကရိတ်ခါလုပ်နေတဲ့မျိုးမျိုးပေါ့သူတို့ဒုက္ခပေးနေတဲ့များအားလုံးကအဓိကဒီလူလူတွေနဲ့တိုင်းပြီးတော့ဒုက္ခရောက်နေတယ်။ဒီအချိန်မှာဖြစ်သွားတဲ့ကိစ္စကိုကျွန်တော်တို့ကတက်မော်ကအသက်ပေးပြီးလုပ်နေတာ။ဘာဖြစ်လို့လဲဆိုတော့နိုင်ငံလွတ်လပ်ရေးနဲ့ချုပ်ကြအာဏာအထိပါကျွန်တော်တို့စဉ်းစားပြီးကျွန်တော်တို့မရှိနေလုပ်နေရတာ
။ဆိုတော့အခုဒီဗိုလ်ချုပ်ထွန်းထွန်းကြီးပြောသွားတဲ့အထက်မှာနောက်ဆုံးပိုင်းမှာဆိုရင်ဒီသူတို့အနေနဲ့ကအကြမ်းဖက်နေနေလုပ်နေတာဖြစ်တယ်။လွတ်လပ်ရေးနဲ့ချုပ်ကြအာဏာကိုစဉ်းစားပြီးတော့မဖြစ်မနေလုပ်နေရတာဖြစ်တယ်လို့ပြောသွားတာရှိပါတယ်။ဒေါက်ကင်စိုးဝင်းအနေနဲ့ဗိုလ်ချုပ်ထွန်းထွန်းကြီးပြောတဲ့ပုံမှာဘယ်လိုသဘောရပါလဲခင်ဗျာ။
ဟုတ်ကဲ့ပါကျွန်မကတော့ဒီအကျန့်ဖက်ဆိုတာကအခုဖြစ်နေတဲ့ဖြစ်စဉ်ကဘာကြောင့်ဖြစ်တယ်ဆိုတာကိုစဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်ဆိုတော့ကျွန်မတို့ကဒီပြည်တွင်းစစ်เนาะပြည်တွင်းမှာဖြစ်နေတာတခြားကလာပြီးတော့ဖြစ်နေတယ်တိုက်ပွဲတွေလည်းမဟုတ်ပါဘူးအဲ့တည်းကြောင့်တစ်ဖက်နဲ့တစ်ဖက်ဒါတိုင်းရင်းသားတွေအချင်းချင်းဗမာလေးတိုင်းရင်းသားဆိုပြီးသူတို့ခံယူထားတယ်ကျွန်မတို့ရခိုင်နေလေးတိုင်းရင်းသားအချင်းချင်းဖြစ်နေကြတယ်အဲ့ဒီအတွေ့အကြုံကျွန်မတို့အနေနဲ့ကလည်းဒီဖြစ်နေတဲ့တိုက်ပွဲတွေကိုပေါ့နော်ဒီညီအကိုအရင်ပုံသဏ္ဍာန်နဲ့ဖြည့်ချင်းဖို့လိုပါလိမ့်မယ်ဒီအကျက်ဖက်တဲ့ပုံစံသဘောမထားဘဲနဲ့ဖြည့်ချင်းဖို့ကိုကျွန်မကတော့တိုက်တွန်းလိုပါတယ်ရှင
်ဟုတ်ကဲ့ကိုသွန်လေးအောင်ဒီနေ့ကောဒီဘူဇုံထွန်းထွန်းကြီးရဲ့သဘောထားပေါ်မှာဘယ်လိုမြင်ရှိပါလဲ
အပွင့်လင်းပြောရမယ့်အဲ့ဒီဟိုအကျန်းဖက်လို့ပြောသွားတဲ့ကိစ္စပေါ့နော်ဒါဟိုပွင့်လင်းပြောရင်အဲ့ဒီအကျန်းဖက်ဖွဲ့ပါလို့စပြီးကြီးညာလိုက်တဲ့အချိန်ကြီးကလည်းကျွန်တော်တို့တော့အံ့ဩတယ်ဘာလို့ဒီအချိန်မှာတကယ်ဒီ virus ကိစ္စကြီးကအကြီးကြီးလောက်ခတ်နေတဲ့အချိန်မှာဒီနေရာကိုအားလုံးကဒီ virus ပေါ်မှာအအောင်ရောက်နေတဲ့အချိန်မှာအဲ့ဒီ jump back ဆိုတဲ့အခြေအနေကြီးကထွက်လာတော့ကျွန်တော်တို့လည်းတော်တော်ကိုအဲ့အချိန်မှာအံ့ဩပါတယ်ဆိုတော့ဒီတကယ်အရေးကြီးကင်တွယ်မဲ့ဟာကိုဟိုကင်တွယ်တာထက်တခြားတစ်ဖက်ကိုရောက်သွားသလားလို့ခံစားလိုက်ရတယ်ဒါတစ်ခုပေါ့နော်နောက်တစ်ခုကတော့ပွင့်လင်းပြောရင်ဒီနိုင်ငံရေးအကြောင်းဖြစ်နေတဲ့ဒါပြိပက္ခပဲဆိုတဲ့သုံးသပ်မှုကိုဖျောက်သွားပြီးတော့ခါ jump back လို့တင်လိုက်တဲ့ဟာကကျွန်တော်ထင်တယ်အေးနဲ့တည်းမဟုတ်ဘူးဗျကျန်တဲ့ peace process တခုလုံးပေါ်ကြီးမားတဲ့တည်အောင်မှုလို့ကျွန်တော်မြင်တယ်။ဆိုတော့ဒီလိုမျိုးသွားတယ်ဆိုလို့ရှိရင်တော့ဒီပြဿနာတွေကပိုကြီးလာပြီးတော့အဲ့ဒီပေါ်မှာ virus ပြဿနာပါထပ်ပေါင်းလာရင်တော့ပိုပြီးတော့ဒီပြဿနာထိမြက်သိမြဟိုမနိုင်မနှင်းနေဖြစ်ကုန်နိုင်တဲ့အခြေအနေမျိုးတွေရောက်သွားနိုင်တယ်။ဒါကြောင့်အဲ့လိုမျိုးအဲကျန်းဖက်လို့တုံတုံတာဟောကျန်းဖက်လို့ကြီးညာတာတော့အဲ့ကိစ္စမျိုးတွေကိုကျွန်တော်ထင်တယ်။အစိုးရရောတက်မရောကပြန်ပြီးတော့တုံသက်တင်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ပေါ့နော်။ခဏဒီစကားလေးကိုကြားပြီးတဲ့အချိန်မှာ
ဟုတ်ကဲ့အေးဘက်ကလည်းပဲကျွန်တော်တို့ဒီပြောခွင့်ရခိုင်ဒုက္ခကိုဆက်သွယ်မေးမြန်းတဲ့အခါမှာခိုင်ဒုက္ခကဘာကြောင့်တိုက်ပွဲတွေရှိနေတယ်တိုက်နေရတယ်ဆိုတော့ ਨੇ ပတ်သက်ပြီးတော့သူကအခုလိုပြောထားပါတယ
်ကျွန်တော်တို့ဒီညီနောင်မှာမိတ်တုံးပွဲကဒီအေပယ်လာတာပြီးတော့အေပယ်30ရက်နေ့အထိကျွန်တော်တို့ဒါထိုးစစ်တွေကိုရပ်တန့်ထားမယ်ဆိုပြီးတော့ကျွန်တော်တို့ထောက်ပြန်ချက်ထောက်ထပြီးတာရှိတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ဘက်ကညီမစစ်တပ်ကိုတွားပြီးတော့ထိုးစစ်ချင်တာလုံးဝမရှိဘူးအခုဒီကံဒီသားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာကဒါမြန်မာစစ်တပ်ဘက်ကနေကြည့်တော့ဟိုကြည့်ရလေအကုန်ပုံပြီးတော့မှကျွန်တော်တို့ကိုအလွန်အင်အားတွေပုံပြီးတော့ဒီဟိုထိုးစစ်ဆင်နေတယ်နောက်ပြီးလို့ရှိရင်အင်တာနက်တွေကိုဖြတ်နော်ဒါဒီပဒေမီဒီယာတွေကိုဖြတ်ပြီးတော့မှသူတို့ဒီဟိုထိုးစစ်တွေကိုဒါပြင်းပြင်းထန်ထန်လုပ်နေတယ်ဟိုဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့ဟိုမလွတ်မဆောင်တာလို့ခုခံနေရတဲ့အနေအထားတွေရှိတယ်အခုနကခင်ဗျားပြောသလိုမျိုးဒီမှာစစ်တပ်ဘက်ကနေကြည့်တော့အေကတိုက်ရဲသူတို့တိုက်နေရတယ်ဆိုလို့ရှိရင်ကျွန်တော်တို့ပြညာသလိုမျိုးသူတို့ဘက်ကနေကြည့်တော့ထိုးစစ်တွေမလုပ်ပါဘူးဆိုပြီးတော့သူတို့တိုက်လို့ဒါဆိုလို့ရှိရင်လည်းဒါအခြေအနေကတော့ဟိုဖြစ်သွားမှာပေါ့နော်သူတို့ကတနင်္ဂနွေနေ့တိုက်တာဆောင်တဲ့ပြစ်ခတ်ရစေလို့ငါတို့ပြညာပါတယ်ဆိုပြီးတော့တတိရှိရှိပြညာလိုက်တော့ဒါဆိုလို့ရှိရင်တော့သူတို့ပြောတဲ့စကားကိုလက်ခံနိုင်ကြအကြောင်းရှိတယ် အခုကမြန်မာစစ်တပ်ကကထွေးပြီးတဲ့အကြောင်းလို့ကျွန်တော်တို့ကပြန်တိုက်နေရတာဒါရတော့ဒါကျွန်တော်တို့ပြည်သူလူထုလည်းအားလုံးသိတယ်လို့နိုင်ငံတကာကလည်းဒီမြန်မာစစ်တပ်ကထွေးပြီးနေတယ်ဆိုတာဒါတရားကိစ္စပဲလို့ဒါကြောင့်လို့ဆိုလို့ရှိရင်တို့ဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကနဲ့နေပြီးတော့မြန်မာစစ်တပ်ကတို့ဒါအတိုင်းပြည်ပြည်ကဒါပြည်တရားဝင်ကြေညာထားတဲ့ကိစ္စလေဟောကျွန်တော်တို့အေအေကိုအမြဲတမ်းတိုက်နေဆိုပြီးတော့မှကြေညာထားတယ်ကြေညာကြည့်ရရင်ပေါင်းပြီးတော့ပြည့်စင်နေတာဒါသူတို့ဘက်ကတကယ်ဒီအစိုးရဘက်ကကြေညာပြီးတော့တိုက်နေတဲ့စစ်ပွဲပဲနော
်ဆိုတော့ခိုင်ဒုက္ခကလည်းပဲသူတို့ကတိုက်နေတာမဟုတ်ဘူးသူတို့ကသွားပြီးထိုးစစ်ဆင်နေတာမဟုတ်ဘူးသူတို့ကိုလက်တိုက်တဲ့အတွဲမလွဲမရှောင်တာခုခံနေရတယ်ဆိုပြီးတော့ပြောပါတယ်ဆိုတော့တပ်ဘက်ကလည်းပြောတော့ကသူတို့ကသွားတိုက်တာမဟုတ်ဘူး AA ဘက်ကလည်းပြောတော့ကသူတို့ကသွားတိုက်တာမဟုတ်ဘူးဆိုတော့ဘယ်ဘက်ကမှစတိုက်တာမဟုတ်ဘဲနဲ့လက်ရှိအခြေအနေထိကတော့တိုက်ပွဲတွေကလည်းဖြစ်နေတော့မယ်တခါရတားတွေနေတဲ့နေရာတွေပေါ်မှာလည်းပဲလက်လက်ကြီးကြီးကြလို့ဒီနေ့ထိလည်းပဲရတားတွေထိခိုက်သေးဆုံးဒဏ်ရာရတာတွေကလည်းရှိနေတုံးပဲဆိုတော့ခိုင်ဒုက္ခပြောတဲ့အပေါ်မှာရောဒေါခင်စောဝေနေတယ်ဘယ်လိုမြင်မိပါလဲခင်ဗျဟ
ုတ်ကဲ့ပါဒီတိုက်ပွဲဆိုတာကတော့ဘသူကတိုက်တိုက်နှစ်ဖက်တိုက်မှတိုက်ဖြစ်ဆိုတဲ့အဖြစ်ကိုရောက်လာတာပါချင်းเนาะအဲ့တော့တိုက်ပွဲတွေဖြစ်တယ်နှစ်ဖက်တိုက်ပွဲဖြစ်တာနိုင်ငံရေးအရဖြစ်ကြတာကျွန်တော်တို့မပြောလို့ပါဘူးသူသူသေးကိုသေးတိုက်ကြပါဒါပေမဲ့လည်းအခုကဒီပြည်သူတွေတစားခံဖြစ်နေကြတာကိုကျွန်တော်တို့တော်တော်စိတ်မကောင်းဖြစ်ရပါတယ်ဒီနေ့ဆိုလို့ချင်းဒီလို virus ပိုးတွေเนาะအကြောင်းအလဲနဲ့များနေတဲ့ဂျာတဲ့ရန်ကုန်မြို့ကြီးဟာဆိုရင်လမ်းပေါ်တော့လူတယောက်မှမထွက်နိုင်တဲ့အချိန်မှာကျမတို့ရခိုင်ပြည်ဒီပကြံရဲမှာပုံနဲ့ကျွန်းမှာနည်းနည်းကြည့်သုံးလုံးကြားရတဲ့လူ6ယောက်ဆုံးတော့ပါနော်ဘယ်ရလဲတော်တော်များများရပေါ်ကြအဲ့တော့ကျမတို့ဒီသူကိုယ်စလေတူဦးဖြစ်တယ်အမျိုးသမီးတူဦးလည်းဖြစ်တယ်တိုင်းရင်းသူတူဦးလည်းဖြစ်ပါတယ်အဲ့တော့ကျမတို့ရခိုင်လူမျိုးတွေရခိုင်တိုင်းရင်းသားတွေအတွက်ဘူးဆိုလို့ချင်းအသာအပြေမေးတဲ့သဘောတွေကိုကျမတို့ခံစားနေရတယ်เนาะအဲကြောင့်ဒီတိုင်းပွင့်တွေကတော့ဟိုတော်တော်လေးနဲ့နောက်ထပ်မှလည်းပြင်းထန်လာတဲ့သဘောရှိပါတယ်ဘာလို့လဲဆိုတော့ဒီလို virus ပိုးတွေဖြစ်နေတဲ့အချိန်ဒီသကြင်ရဲ့ကြိတ်မာတော့ဒီလိုမျိုးဖြစ်နေတယ်ဆိုရင်နောင်ကိုလည်းရေရှည်မှာဖြစ်လာဖို့အများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်ကျမတို့ကပြည်သူအစိုးရတို့ရဲ့အယူထားပါเนาะနောက်တစ်ခါကျမတို့ကဒီပြည်သူဒီလိုသာအဓိကလို့လည်းပြောထားတဲ့အစိုးရတရက်အနေနဲ့ဒီရခိုင်ပြည်မှာဖြစ်တဲ့နေတဲ့တိုက်ပွဲတွေမှာဂျာတိမှာတည်နေတဲ့မြေစာဘင်းတွေကိုလည်းတခွမအသင်မထွက်တော့ဘူးတော့ကျမတို့တော်တော်လေးဝမ်းနေဖို့ကောင်းပါတယ်
ဟုတ်ကဲ့
အဲ့ဒါကြောင့်တာဝန်ရှိတဲ့အစိုးရတရက်အနေနဲ့လည်းဒီတိုက်ပွဲကိုဂျက်တန်ဖို့ပဲတိုက်ပွဲပေးဖို့ကျမအနေနဲ့ဒီနေရာနဲ့မိတ္တလို့ပါတယ်ရှင
်ကိုတို့ရောင်နေနေရောဒီအေအေဘက်ကလည်းသူတို့ကတိုက်တာမဟုတ်ဘူးသူတို့ကလွဲမရှောင်သာခုခံနေရတာလို့တုံ့ပြန်တဲ့ပုံမှာဘလို့အမြင်ရှိပါလဲ
ပွင့်လင်းပြောရရင်တော့ဗျာဟိုနှစ်ဖက်လုံးကိုကျွန်တော်နားထောင်ပြီးတဲ့အခါမှာတော့နှစ်ဖက်လုံးကသူထိုးစစ်လုပ်တာမဟုတ်ဘူးပေါ့နော်သူတို့လာတိုက်လို့တိုက်ရတယ်ဆိုတာမျိုးသူတို့ပြောတာကိုကျွန်တော်ကြားရတယ်ပေါ့နော်အဲ့တော့ပွင့်လင်းပြောရရင်တော့အဲ့ဒီပုံမှာကျွန်တော်တို့ကအများကြီးပြောလို့တော့မရတော့ဘူးဘာလို့ဆိုတော့ကျွန်တော်တို့လိုက်လေကြည့်နိုင်တာလည်းမဟုတ်ဘူးဒီဒေတာနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုတစုံတရာခုနမီဒီယာတွေလွတ်လပ်စွာဝင်ထွက်နိုင်တာပေါ့အဲ့လိုအခြေအနေလည်းမရှိတဲ့အခါကျတော့ဘယ်သူကထိုးစစ်တိုက်ပြီးဘယ်သူကခံစစ်တိုက်ရင်လဲဆိုတဲ့အခြေအနေတွေကတော့ကျွန်တော်တို့ကအဲ့ဒီပေါ်မှာတော့ဟိုတိတိကျကျပြောဖို့တော့အရင်ခက်သွားတယ်ဒါပေမဲ့ဟိုခုနတစ်ခုတော့ပါလာတော့နောက်ဆက်တွဲတစ်ခုမှာတော့ဒီတက်မရော်ဘက်ကတော့ဒီပြစ်ခတ်ရစဲကြီးကသူတို့ဘက်ကလုပ်ဖို့မလုပ်ဘူးလို့ပြောတယ်ပေါ့နော်ဒါပေမဲ့ဒီ A ဘက်ကပြောတဲ့အခါမှာတော့ဒီ April 1ရက်နေ့ကနေ30ရက်နေ့ထိပြစ်ခတ်ရစဲမှုလုပ်ထားပြီဆိုတာမျိုးပါလာတယ်ပေါ့နော်ဆိုတော့ဒါကတော့ကျွန်တော်ထင်တယ်ဒါကိုနည်းနည်းလေးကောင်းတဲ့ဟိုလက္ခဏာတစ်ခုပဲလို့ကျွန်တော်အဲ့လိုမြင်တယ်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ဒီ A ဘက်ကလည်းလိုမျိုးပြစ်ခတ်ရစဲပြီဆိုတာမျိုးလုပ်ပြီဆိုရင်တော့တက်ဖက်ကလည်းဒီပေါ်မှာပြစ်ခတ်ရစဲမှုစုံတရာထပ်ပြီးတော့လုပ်လိုက်မယ်ဆိုရင်အခြေအနေကစုံတရာတိုးတက်သွားနိုင်တယ်ပေါ့တေချာတာကတော့ AA ရောတက်မရောတို့တို့နှစ်ဖွဲ့လုံးရဲ့ဒီအဖွဲ့ရဲ့ဖွဲ့စည်းပုံတွေနော်ရည်ရွယ်ချက်တွေရည်မှန်းချက်တွေမှာသွားကြည့်ရင်ပြည်သူအတွက်ဆိုတာနှစ်ဖွဲ့လုံးမှာပါမှာပဲအဲ့တော့တကယ်ပြည်သူအတွက်တို့ကဟလာဟိုတကယ်ဥထိပ်ထားတယ်ပြည်သူအတွက်လှုပ်လှုပ်တယ်ဆိုရင်တော့ဒီအခြေအနေကအရန်ကိုအပြည့်ရက်ပြီးတော့ပြည်သူအတွက်ပို့ပြီးလှုပ်လှုပ်ပေးရမယ်အခြေအနေတို့ကျွန်တော်အဲ့လိုပဲမြင်တယ်ပြည်သူအဲ့တော့အထူးကြီးကြီးမားတဲ့အခြေပြုံးမှာပြည်သူအတွက်ဘယ်သူကတကယ်စေတနာရှိလဲဆိုတော့မှတ်ချက်တင်ရမယ်အခြေပဲအဲ့တော့ဒီအခြေမှာပို့ပြီးတော့ဒီလိုမျိုးပြည့်ရက်တဲ့ကိစ္စမျိုးကိုလှုပ်ပြီးတော့မှအဲ့ဒီကောင်းဘက်ကိုဥထည်ဖို့တော့ပို့ပြီးတော့လှုပ်တင်တယ်လို့ကျွန်တော်မြင်တယ်ဆိုတော့တက်မရော်အနေနဲ့လည်းဟိုအစ်စ်မဟုတ်ပါဘူးတကယ်2019နှစ်ဆောက်မှာလည်းသူတို့ဟိုပြည့်ရက်တယ်ဆိုတာသူတို့ဘက်ကလုပ်ခဲ့တာပဲဆိုတော့အခုဒီဘက် AA ကလည်းလုပ်နေပြီဆိုရင်ဒါကအပြိုင်လို့လို့ရလောက်ပြီလို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ပေါ့နော်ဒ
ီကျွန်တော်တို့ကဟုတ်ကဲ့ကျွန်တော်တို့ကအခုဆလာဆွေးနွေးကြတယ်ပြောကြတယ်ရိုက်ဖို့တိုက်တွန်းကြတယ်ဆိုတဲ့နေရာမှာဒီ COVID ကြီးစားဖြစ်ခဲ့တဲ့ကိုက ီကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းအားလုံးကတကဘာလုံးကိုသူတို့ကတိုက်တွန်းပါတယ်ပန်ကြားပါတယ်ဟဲ့လားလက်ရှိကာလမှာစစ်ပွဲတွေကိုရပ်ထားကြပါပြစ်ခတ်ရပ်ထားကြပါဆိုပြီးတော့တိုက်တွန်းတယ်ပန်ကြားတယ်အဲ့ဒီတိုက်တွန်းပန်ကြားချက်နဲ့အညီလိုက်နာတဲ့ဒေသတွေနိုင်ငံတွေလည်းရှိပါတယ်ဒါလည်းကျွန်တော်တို့သိထားပြီးသားပါသတင်းတွေထဲမှာလည်းပါထားပြီးသားပါဆိုတော့မရက်တဲ့နိုင်ငံတွေလည်းရှိမှာပါဥမာဘူဂျိုထွန်းထွန်းကြီးကိုကားသွားတဲ့ထက်မှာဆိုရင်အီရန်ဘက်မှာတိုက်ပွဲတွေဖြစ်နေသေးတယ်ဆိုပြီးတော့ပြောပါတယ်ဆိုတော့ဟိုမရက်တင်လည်းမရက်တဲ့ဒေသကလူဒုဘေးဒုက္ခခံစားကြရတာပဲရက်ရင်ရက်တဲ့ဒေတာကလူဒုကအကျိုးကျေးဇူးခံစားကြရတာပဲယောဂဘေးစုအန်ဒရီကကောတခြားလားအခက်ခဲအကျက်အတဲ့ဘေးဒုက္ခတွေကရောလူကင်းကြရတာပဲဆရာကျွန်တော်တို့ကဘေးဒုက္ခကြနေတဲ့လူဒုတွေပြောတာပါဒေါက်ကင်စောဘေးခင်ဗျာတကယ်လို့များတကယ်သာအပြစ်ခံရက်ဆဲနိုင်ကြမယ်ဆိုရင်အားလုံးအတွက်ဘလောက်အထိအကျိုးရှိမယ်လို့ဒေါက်ကင်စောဘေးကခံစားရပါလဲ
ဟုတ်ကဲ့ပါဒါကတော့ကျွန်တော်တို့ဟိုအခုဟိုတောင်းဆိုနေကြတာလေဗျာအားလုံးအပြီးပါပဲအပြည့်အထက်ကိုရက်စေးလိုက်တာနဲ့ပဲကျမတို့ဒီရခိုင်မှာစေဘေး၆စခန်းနေရာ၉နေရာကိုဟိုတော့နိုင်တဲ့နေရာတွေရှိတယ်တချို့ကတော့အကုန်လုံးမိန်တော်ပြင်ဖြစ်တော်တဲ့အတွက်မတော်နိုင်တဲ့ရော်တယ်လည်းရှိပါတယ်အဲ့တော့ဒါကလည်းတစ်ချက်ပါနောက်တစ်ခုကလည်းအခုလိုပေါ့နော်ဒီလိုကြောက်ခမဲ့လူလီဖြစ်နေတဲ့ဒီ virus ပိုးတွေကိုကနေလေကျမတို့ကပေါ့နော်လူတွေကိုတဆုတဝေးတည်းမနေဘဲနဲ့တိချားစီနေနိုင်တဲ့အားရကိုလည်းကင်းဝေးသွားပါလိမ့်မယ်အဲ့တဲ့ကြောင့်ဒီအပြည့်ခက်ရဆေးရည်တည်တာအဓိကဖြစ်ပါတယ်အဲ့လိုရဆေးလိုက်လို့ချင်းကျမတို့ရခိုင်ပြည်နယ်ပြည်လေပြန်နေအေဂျင့်တော့မှဖြစ်ပါတယ်ဒီတိုက်ပွဲတွေဂျားတွေမှာလည်းနေကြီးတွေကြပြီးတော့တိုက်ပွဲမရှိပေနဲ့ပြင်းနေတဲ့ဂျားတွေကဒီဒဏ်ရာတွေရနေကြတယ်သင်းနေရတဲ့လူတွေကိုတာဝန်ယူမှုတာဝန်ခံမှုလုံးဝမရှိတဲ့အဖြစ်တွေကိုအဲ့နေကျမတို့တွေဒီအပြစ်ခက်ရစေးလိုက်တယ်ဆိုရင်ဒါတွေကိုပြင်ဝေးတော့မှာပါအပြစ်ခက်ရစေးလိုက်ခြင်းအပြင်တော့အင်မတန်မှဟိုကျမတို့အတွက်လည်းဝန်တာရမယ်ပြည်သူတွေအတွက်လည်းအဲ DNA တွေကပြင်ဝေးတော့မယ်လို့ကျမအနေနဲ့ပြောရှိမှာပါခင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာအထူးတခုပြောချင်တာကတော့ကျွန်တော်တို့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့နေရာမှာရခိုင်တခုတည်းတွေမဟုတ်ဘဲနဲ့ချင်းပြည်နယ်ဘလောက်ဘက်မှာလည်းဖြစ်တာတွေရှိပါတယ်တခါတခြားဒေသတွေမှာလည်းပဲကျဲတယ်နဲတယ်ဆိုပေမဲ့ဟလာလုံးလုံးကြီးရက်တဲ့အနေအထားမျိုးတော့မဟုတ်ပါဘူးဆိုတော့ဒါတနိုင်ငံလုံးကတိုက်ပွဲတွေအခြေအနေကိုကျွန်တော်တို့ပြောတယ်လို့ဟိုကျွန်တော်တို့ပြည်သက်တွေကိုအတိပေးချင်ပါတယ်ဆိုတော့ကိုသူလင်းအောင်ခုနကတော့မိကုန်းနဲ့အလားတူပါပဲကျွန်တော်ဒီနေရာမှာစဉ်းစားမိတာကတကယ်သာအခုအချိန်မှာအနေဆုံးအဆင့်ပေါ့နော် COVID-19 ကပ်ရောဂါဇိုးကြီးလွတ်ကင်းတဲ့အချိန်အထိဟလာအပြစ်ကတ်ရပ်ထားနိုင်မယ်ဆိုရင်ဒီဥစ္စာကဒီဒေတာနဲ့ဒီဒေတာကလူလူတော်မှာတမတော်အတွက်ကောအကျိုးမရှိနိုင်ပေဘူးလားလို့ကျွန်တော်စဉ်းစားမိတယ်ကိုသွန်းလေးအောင်ဘယ်လိုသဘောရလဲ
ကျွန်တော်ကျင်လာလို့ကဟိုတိုက်တယ်ဆိုတော့တေးကြကြည်ကြတာပေါ့ဆိုတော့ဒီတိုင်းသားလက်နက်ကင်တွေဘက်ကတေးလို့တမတော်ဘက်ကလည်းတေးကြကြည်ကြတာရှိရပါပဲဆိုတော့အဲ့ဒီအတွင်းမှာစစ်ကိုရက်ထားမယ်ဆိုလို့ရှိရင်အနည်းဆုံးတော့အသက်တွေမသေးတော့ဘူးဗျာဆိုတော့ဟိုစစ်သားတွေပေါ့စစ်သားတွေမသေးတော့ဘူးပြီးတော့သူတို့မိသားစုတွေကိုပို့ပြီးတော့သူတို့ကူးဆိုင်နိုင်မယ်ဒီလိုခြေနေမျိုးမှာဟာဗိုင်းရပ်စ်ကြောင့်မလို့လူတိုင်းကအိမ်ထဲမှာကြောက်နေရတဲ့ခြေနေမှာဒီစစ်တိုက်နေရတဲ့သူတွေရဲ့မိသားစုတွေဆိုရင်ဟာသူတို့ကာဝယ်ပေးမဲ့သူကသူတို့ကိုကာဝယ်ပေးနိုင်မယ်စစ်တိုက်နေရတာမျိုးတွေဖြစ်နေတယ်အဲ့တော့တကယ်သာဗိုင်းရပ်စ်ရက်သွားတဲ့အထိကိုဒီလိုမျိုးအပြစ်ရက်နိုင်မယ်ဆိုလို့ရှိရင်တော့သူတို့စစ်တိုက်ဆရာမလို့တော့ပဲနဲ့သူတို့ရဲ့ဒီအင်အားတွေကခုနသူတို့မိသားစုတွေကိုပို့ပို့ပြီးတော့ကာဝယ်နိုင်မယ်သူတို့ရဲ့အတိုင်းဝိုင်းပေါ့နော်သူတို့ရဲ့ဒီ community ပေါ့သူတို့ဒီလူအတိုင်းဝိုင်းကိုပို့ပြီးတော့ကာဝယ်နိုင်တာမျိုးတွေရှိလာမယ်ဆိုတော့ဒါကဟိုကျွန်တော်ထင်တယ်တိုင်းသားလက်နက်ကိုင်တွေပဲတင်ဖို့တက်မလို့အတွက်လည်းအများကြီးဒီနေရာကအကျိုးရှိလာနိုင်တဲ့ကိစ္စတွေဆိုတော့သူတို့ဒါတွေအများကြီးသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့ဟိုကိုယ်အိမ်ကိုပြန်နိုင်မယ်ပေါ့ဗျာအဲဒါဆိုတော့ဒါကတော့တက်မလို့အတွက်ကိုအဓိကထိရောက်တဲ့အကျိုးလို့ကျွန်တော်တော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကင်စောဝီအနေနဲ့ဒီလိုတိုက်ပွဲတွေရပ်ဖို့အတွဲအစိုးရပဲတံပရောပဲအေးအပေါဝင်သက်ဆိုင်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအထူးပန်ကြားကျင်တာများရှိတယ်ဆိုရင်ဘယ်လိုပန်ကြားကျင်ပါလဲခင်ဗျ။ဒ
ီကောင်ကကျမတို့ကတော့အမီလေးနေအမီလေးစောက်တဲ့ဆိုင်ကစီစီနေတာနော်။ဒီတော့ဒီရခိုင်ပြည်မှာစစ်တေးနေစားပြီးဒီမှာကိုရက်တွေမရှိသေးဘူးတိုက်ပွဲတွေလက်မှန်ကြည့်လို့ဒီဟာဆောင်ရွက်စီးဖို့လည်းကျွန်တော်တိုက်တွန်းလိုပါတယ်။နောက်ချက်တာအခုလိုတိုက်ပွဲတွေကိုဒီကောင်အစင်းလေးနဲ့စီစီနေတယ်။ဘုံပိတ်ဆောင်စီစီနေနိုင်ငံရေးစစ်ဆေးဝိုင်းမှာစီနေစီအဲ့ပေါ်ပြီးတော့ဘာလို့ဒီနေ့ဒီကစင်ပါပေးစီနေလို့ကျွန်တော်တို့ဆုံးဒီကျမတို့ထမတယ်တကယ်စင်ပါမယ်မရှိတဲ့အခွင့်အရေးလေအခုတော့စင်ပါမယ်ဒီလိုတရားစီမံရေးစိတ်ကိုအဘမရှိတော့တဲ့အခါမှာတော်တော်လေးဆောက်ရမှာ။အောက်ကမင်းကဒီကျွမ်းတော့နော်။အော်ဒီနေ့ဒီရဲ့မင်းဆောင်ရကကိုကဘာလို့ဆောက်တာလဲ။တော့ကျမတို့ကကိုယ်ကြည့်ချက်ဆံပေးနေလို့မရပါဘူး။နော်။ကျမတို့ဒီလေးမှာပဲဒီတိုက်ကြီးတွေရက်ဖြစ်နေတယ်။အဲနောက်တစ်ခါကျမတို့ကပြင်းအမှောင်ဆက်နေတာပဲနော်။ဒီတိုက်ကြီးတွေဖြစ်နေတာဒီဘက်ကဖြစ်တယ်ဒီဘက်ကဖြစ်တယ်ဒီက
ီးတူမီဒီယာလောလောဆယ်ပြီးလိုက်ပြီးဆိုပြီးစီမံတစ်ခုဆက်လာလို့ကျွန်တော်တို့ယူဆတာ။ဆက်တဲ့ကြောင့်ဒီစီမံတစ်ခုရဖို့အတွက်ဆိုမီဒီယာကိုလောလောဆယ်တော့လာနေလိုက်တာ။အနောက်ကဒုက္ခရောက်နေတဲ့ပြည်သူတွေကိုလည်းဒီပေါ်တော့ဒီဟိုဟာပေါ့ပြည်သူတွေဆက်စီးတရားဥပမာဒီဖိုင်ယာစတာကိုလို့ဆိုရင်အင်တာနက်ကိုသူ့ပေးပါဆိုတဲ့အောက်ကိုမှောင်
အကူသူလေးအောင်နေနဲ့ကရောရှေ့မှာပြောသွားတာတွေပြင်ထပ်ပြီးတော့ဘယ်လိုလေးနဲ့ပန်ချားခြင်းတာများရှိပါသေးလဲ
ဟိုအဓိကတော့ခဏတက်မောင်ကလည်းအများကြီးပြောတယ်သူကရက်ဆိုသူရက်ပါမယ်ဆိုအဲ့ဒါပဲဖြစ်လို့တိုက်ခြင်းနောက်တစ်ခုကခဏဂျမ်ဖက်ဆိုရဲ့အိဆာကိုလည်းကျွန်တော်ပြန်ပြီးတော့စဉ်းစားကြည့်တယ်ဆိုတော့စစ်ဖြစ်ကြပြီဆိုလို့ရှိရင်တော့ဒီစကားတော်ရှိပါတယ်စစ်ဖြစ်ပြီဆိုရင်ဒီမှာဆုံးချဆုံးကဒီကားပဲဆိုတော့ဘက်တိုင်းကတော့စစ်ဖြစ်ပြီဆိုလို့ရှိရင်ဒီနိုင်ဖို့တက်ကိုကြားပြီးလုပ်ကြတာဆိုတော့အဲ့ပေါ်မှာအကျန်းဖက်လို့ပြန်ပြန်ဆွဲပြီးရတယ်ပေါ့။တိုက်ပွဲလည်းငယ်ပြီးတော့ပူရှိအောင်လုပ်နေတဲ့အစားဒီတိုက်ပွဲတွေကကတော့နိုင်ငံရေးအောက်ခံကြောင့်ဖြစ်လာတယ်။အဲ့တော့အဲ့နိုင်ငံရေးအောက်ခံတွေကတို့ဒီလိုဖြည့်ရှင်းရမလဲဆိုရယ်လက်တွေ့ကျတဲ့ချိကက်မှုတွေနဲ့အစိုးရဘက်ကဒီလေလုပ်ဖို့ပြီးတော့ကတော့ဒီဘက်ကလည်းကတော့ပို့ပြီးတော့လက်တွေ့ကျတဲ့ချိကက်မှုတွေပေါ့။ဒီပေါ်မှာကိုယ့်ရဲ့ GDP သားတွေကနိုင်ငံမှာသူ့လူမျိုးစုလူမျိုးတွေမြင့်နာအောင်လို့ဒီလိုမျိုးချိကက်သွားတဲ့လေပုံစံမျိုးနဲ့သွားပါဆိုတာဒီလိုမျိုးအခုအရေးကြီးတဲ့အဆုံးချက်ပေါ့နော်။ဆက်တော့အင်တာနက်ကိုပြသပြီးပြောဆိုတော့ကျွန်တော်နိုင်ငံတော်တိုင်ပင်ခံကပြီးခဲ့တဲ့လောကပဲကျွန်တော် Facebook account ဖွင့်လိုက်တယ်ဒီလိုနဲ့ဒီ address စာကိုပြောဖို့ဆိုတော့ဒီစာတစ်ခုကတော့ကျွန်တော်အားလုံးနားလည်နိုင်ကြတာအဲ့ချိန်မှာကျွန်တော်ဒီနေ့ထားတဲ့ဒီစာကိုတိုင်ပြီးဒီနေ့ချင်းပြီးပြောနိုင်ဆိုတော့ဒီလိုအားလုံးပေါ်မှာတိုင်ပင်ခံကစိတ်ထားပြီးတော့ခွင့်ပြုပေးဖို့ဆိုလို့ရှိရင်အင်တာနက်ကိုလည်းအများဆုံးပြန်ဖွင့်ဖို့ဒီစာကိုပြန်ဖွင့်ပေးခြင်းဖြစ်ပါတယ်
COVID-19 ကရောဂါရေပေါ်အခြေအနေကာလဖြစ်တာကြောင့် VOA အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညဒိုင်ရိုက်လိုင်းဆွေးနွေးခန်းအစီအစဉ်မှာအစားထုတ်လွှင့်နေတာပါဒီအစီအစဉ်ကိုဗုဒ္ဓဟူးမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ပြီးမှာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနာဆင်ကြည့်ရှုတဲ့အတွက်ဒုဗေကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနှစ်သန်းပြည့်ရောမယ့်အချိန်မှာပဲယောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ပြည်သူပြည်သားတွေရဲ့အသွါလာကန့်သတ်ထားတဲ့နိုင်ငံအတော်များများထဲမှာအိန္ဒိယပြင်သစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကတော့အဲ့ဒီကန့်သတ်ချက်တွေကိုရပ်တိုးတက်မလိုက်ပါတယ်။အိန္ဒိယမှာတော့အိမ်မထွက်ရအမိန့်ကိုဝန်ကြီးချုပ်နိုရင်ဒရာမိုဒီကမေလ3ရက်နေ့ထိတိုးမြှင့်လိုက်တာပါ။ပြင်သစ်နိုင်ငံမှာလည်းအသွါလာကန့်သတ်မိန့်ကိုမေလ17ရက်နေ့ထိတိုးပြီးတော့တက်မလိုက်ကြောင်းသမ္မတအမန်နျူအယ်မက်ခရွန်ကတနင်္လာနေ့မှာပဲရုပ်မြင်သားကြားမိန့်ခွန်းမှကြေညာတော့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာလည်းအသွာလာကန့်သတ်မှုအမိန့်ကို Lagos, Abuja နဲ့ Ugan ပြည်နယ်၃ခုမှာတရင်နှစ်ပတ်ထပ်ပြီးတော့တိုးလိုက်ပါတယ်။တူရကီနိုင်ငံမှာတော့စနေသတင်းကနေရုံးပိတ်ရက်တွေမှာ48နာရီကြာအပြင်းမထွက်ရအမိန့်ကိုဒီရုံးပိတ်ရက်မှာလည်းဆက်ပြီးတော့ချမှတ်ထားပါတယ်။ American ပြည်ထောင်စုမှာတော့ပိုကူသူ6သိန်းဝန်းကျင်နဲ့ကမ္ဘာမှာပိုကူခံရသူလက်ရှိအများဆုံးရှိနေပါတယ်။နယူးယောက်တမျိုးထဲမှာတင်လှူနာ36,000ကျော်ရှိနေသလိုပြည်နယ်တစ်ခုလုံးမှာတော့ပိုကူထားသူ2သိန်းဝန်းကျင်ရှိပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့အဆိုးဆုံးအခြေအနေကိုကြေလွန်သွားပြီလို့သတင်းလာနေမှာကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့အတွက်တနင်္ဂနွေလုံးအသွါလာကန့်သတ်မှုတွေကိုမေလ3ရက်နေ့ထိဝန်ကြီးချုပ်နရင်ဒရာမိုဒီကရပ်တိုးတင်လိုက်ပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့နေသားအလုပ်သမားတွေအတွက်အထောက်အကူဖြစ်စေဖို့တချို့ဒေသတွေမှာတော့ကန့်သတ်မှုတွေကိုလာမယ့်သတင်းမှတ်တွေအတွင်းဖြေလျှော့ပေးမယ့်အလားအလာလည်းရှိနေပါတယ်။23ရက်ကြာအတွလာကန့်သတ်ထားတဲ့နောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့မှာပဲနောက်ထပ်19ရက်အိမ်ထဲမှာနေပေးကြဖို့ဝန်ကြီးချုပ်မိုဒီကရုပ်မြင်သားကြားကနေတိုင်ပြည်ကိုပန်ကြားခဲ့တာပါအစောပိုင်းကတည်းကအတွလာကန့်သတ်ခဲ့တဲ့အတွက်အခြေအနေတွေတိတက်ဆိုးမလာတာဖြစ်တယ်လို့ဒီနေ့ကအမှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်သူ့သမရဟင်ရီဗန်တီယူနဲ့သူ့မိသားစုဝင်တွေသူ့နဲ့အနီးကပ်ထပ်တွေ့မှုရှိသူတွေအားလုံးစုစုပေါင်းလူ30ကိုဓာတ်ခွဲနမူနာယူပြီးတော့ကိုရိုနာဗိုင်းရပ်စ်ရှိမှရှိစစ်ဆေးမှဖြစ်တယ်လို့သမရယုံပြောခွင့်ရသူဦးစောထေကပြောပါတယ်။ခရီးရန်တရားဟောဆရာတို့မှာကိုဗစ် -19 ရောဂါတွေ့ရတဲ့နောက်အဲ့ဒီခရီးရန်တရားဟောဆရာနဲ့သူ့သမရဦးဗန်တီယူတို့တွေ့ဆုံခဲ့တဲ့တပ်ပုံတွေပေါ်ထွက်လာတဲ့နောက်မှာတော့သူ့သမရရဲ့အကြမ်းမရင်းနဲ့ပတ်သက်လို့စိုးရိမ်မှုတွေထွက်ပေါ်လာတာပါ။ဒါပေမဲ့ဒီတပ်ပုံတွေဟာဖေဖော်ဝါရီလ9ရက်နေ့တုန်းကရိုက်ထားတဲ့ပုံတွေဖြစ်ပြီးမြန်မာနိုင်ငံမှာအစောဆုံးဗိုင်းရပ်ကူးစက်မှုရှိခဲ့တာကမတ်လ23ရက်နေ့ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူကနေပြီးတော့သတင်းထောက်တွေကိုပြန်ကြားခဲ့တာဖြစ်ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကျန်းမာရှင်လန်းပါပဲရှင်။
This program has come to you from the Voice of America, Washington.